Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တန်ရဲ့2020ခုနှစ်ဇွန်လ9ရက်ဗုဒ္ဓဘူးနေ့နေ့နဲ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်။ဒီမှာအင်ဂျင်လိုက်ပါ။ကျမတို့ VOA မြန်မာပိုင်းရဲ့နေ့နဲ့ခင်းအစီအစဉ်တွေကိုရုပ်သံနဲ့ပါဖြည့်ဆွတ်တင်ဆက်နေပါတယ်။ဖလိုင်းတိုမီတာ24 40 51တို့ပြင်ဖလိုင်းလက်မီတာ190 kHz 1505တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ဒီကနေ့မနေ့သတင်းအစီအစဉ်မှာစစ်တပ်လက်အောက်မြန်မာပြည်တွင်းမှာစိုးရိမ်ပွဲအခြေအနေတွေဆက်လက်ဆိုးရွားနေတယ်လို့ American အာရှမူဝါဒဆိုင်ရာအကြီးအကဲကပြောကြားလိုက်တဲ့သတင်းနဲ့အတူမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရမှာပါ။တခါဘုံခွဲအစိတ်ခတ်ဖို့ NUG ဝင်ကြီးပြောဆိုချက်စစ်ကောင်စီကထုတ်လွှင့်သွားတဲ့အပေါ်မှာ NUG ရဲ့ပြောခွင့်ရကဘလို့တုံ့ပြန်ပါသလဲ
။ဘယ်အကြမ်းဖက်မှုမှလည်းဒေါက်တာဆွေစုကဆွေးနွေးတာလည်းမရှိဘူး၊ပြောတာလည်းမရှိဘူး၊ဖြစ်တာလည်းမရှိဘူး။နဘတ်တော့ဒီ
ဒါကတော့ NUG ရဲ့အပြည်ပြည်ဆိုင်ရာဝန်ကြီးဒေါက်တာဆဆာက BOA ကိုပြောသွားတာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါအာဆီယံနဲ့တရုတ်ကိုစစ်ကောင်စီရီမန်းချက်ပေါင်းမြောက်ဖို့အတုံးချနေတယ်ဆိုတော့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းထားတာကိုလည်းတင်ဆက်ဖို့ရှိပါတယ်။နောက်ပိုင်းမှာတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရမှာပါ။အခုတော့ဗုဒ္ဓဘုနေ့နေ့နဲ့ခင်တင်အစီအစဉ်ကိုမတ်တိန်ဒီထိုင်းနဲ့ကိုအောင်လင်းတို့ကတင်ဆက်မှာပါရှင
်။စစ်တပ်အုပ်ချုပ်နေတဲ့မြန်မာနိုင်ငံတွင်းအခြေအနေတွေဟာအထူးစိုးရိမ်ပွဲဖြစ်ပြီးဆက်ပြီးလဲဆိုးရွားလာနေကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့ဖြစ်လာနိုင်ခြေအလုံးကိုလေ့လာသုံးသပ်ထားကြောင်းအမေရိကန်သမ္မတဂျိုးဘိုက်ဒန်ရဲ့အင်ဒိုပစိဖိန်မူဝါဒဆိုင်ရာညှိနှိုင်းရေးမှူးခတ်ခံဘဲကအင်ကာနစ်မှာပြောဆိုကြောင်း Reuters သတင်းကဖော်ပြပါတယ်။အကြမ်းဖက်မှုတွေများလာတာကိုတော့ညင်းလို့မရဘူးလို့လည်း Mr. ကန်ဘဲက New American Security ပညာရှင်အဖွဲ့ကကျင်းပတဲ့ online အခမ်းအနားတစ်ခုမှာပြောဆိုတာဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့စန့်ကျင်စိန်ခေါ်မှုတွေမဟုတ်ဘဲဒီမိုကရေစီလိုလားသူတွေဘက်ကလည်းပိုပြီးစုစုစည်းစည်းပိုင်းချက်ချက်ပြတ်သားခိုင်မာလာတာကိုတွေ့မြင်နေရတယ်လို့သူကပြောပါတယ်။မြန်မာနိုင်ငံမှာနိုင်ငံပြိုလဲသွားနိုင်ခြေရှိသလားလို့မေးတာမှာတော့မစ္စတာကန်ဘဲကအခုမြင်တွေ့နေရတဲ့အခြေအနေအရတော့ငင်းဖို့ခက်ပါတယ်လို့ဖြေပါတယ်။ဖေဖော်ဝါရီလတရနေ့ဆန္ဒသိမ်းပြီးကြတဲ့ကမြန်မာနိုင်ငံမှာမတိမငြိမ်ဖြစ်နေတာပါ။နိုင်ငံတော်ကမြို့တွေနေတွေမှာနေ့စဉ်ဆန္ဒပြပွဲတွေရှိနေသလိုနေဆက်တွေမှာလည်းစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားတိုက်ပွဲတွေဖြစ်နေပါတယ်။တချို့လက်နက်ကိုင်အဖွဲ့တွေဆိုရင်ဖွဲ့ထားတာသတင်းပတ်အနည်းငယ်ပဲရှိပါသေးတယ်။စစ်တပ်ပိုင်းရုပ်တံကထုတ်လွှင့်ချက်တစ်ခုမှာတော့ပြည်တွင်းမတိမငြိမ်ဖြစ်မှာကိုကြိုပြီးမှန်းဆမထားကြောင်းဆရာနာသိန်းကောင်းဆောင်ဗိုလ်ချုပ်မှုကြီးမြောင်နိုင်ကတွဲဆုံမေးမြန်းခန်းတစ်ခုမှာဝန်ခံပြောဆိုထားတယ်ဆိုပြီးလဲမစ္စတာကန်ဘဲကပြောဆိုခဲ့ပါတယ်ရှင်။ကြားပြည်နယ်တွင်းကအရသာနယ်မြေတွေမှာလုံခြုံရေးတပ်ဖွဲ့တွေရဲ့အစီအချင်းမဲ့တိုက်ခိုက်မှုတွေနောက်တခြားသောအကြမ်းဖက်မှုတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေရသူတသိန်းကျော်ရှိနေပြီးဒီအခြေအနေဟာဆိုရင်နိုင်ငံတကာနယ်စပ်တွေကိုမဖြစ်မနေဖြတ်ကျော်ဝင်ရောက်ရတဲ့အခြေအနေမျိုးဖြစ်လာနိုင်ကြောင်းကုလသမဂ္ဂကအင်ကာနစ်မှပြောပါတယ်
။ Our colleague said that the crisis could push people across international borders.
ဒီကအများပြားဟာဆိုရင်ကြားပြည်နယ်နောက်နေချင်းစနေတဲ့ရှမ်းပြည်နယ်တောင်ပိုင်းကနေခံအတိုင်းဝိုင်းတွေတိုးတွေထဲမှာဘေးကင်းခုံလုံးနိုင်ရေးကြိုးစားနေကြရပါတယ်။ဒီပြဿနာကြောင့်လူတွေအနေနဲ့နိုင်ငံတကာနယ်စပ်တွေကိုမဖြစ်မနေဖြတ်ကျော်လိုက်ရနိုင်ကြောင်းကုလသမဂ္ဂအထူးမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျေရစ်ကအင်ကာနစ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဆီယနာတင်ပြီးနောက်ပိုင်းဖန်စီခံရမယ့်အရေးဆိုရင်ချက်ကြောင့်မြန်မာနိုင်ငံတွင်းကတက်ကြွလှုပ်ရှားသူတွေနိုင်ငံရေးသမားတွေဆန္ဒပြလှုပ်ရှားကြတဲ့တာမန်အရပ်သားတွေသတင်းထောက်တွေပါဝင်နေဆက်ဖြတ်ကျော်ပြီးအင်းကြီးချင်းနိုင်ငံတွေကိုထွက်ပြေးတင်းရှောင်နေကြရတာပါနေဆက်တွေကိုသွားဖို့အခြေအနေမပေးသူတွေလည်းဒေတာရင်းကတောတွေထဲမှာထွက်ပြေးခိုလုံနေကြရပါတယ်တိုက်ပွဲတွေကြောင့်တက်ရောက်ထိခိုက်ရသူတွေအတွေ့ဆန္ဒရိတ်ခါရေအမိုးအကာလောင်စာနဲ့ကျမ်းမာရေးဆောင်ရှောင်ဖို့အရေးပေါ်လိုအပ်နေပြီးကုလသမဂ္ဂကထောက်ပံ့ဖို့အစဉ်နဲ့ရှိနေကြောင်းဒါပေမဲ့လုံခြုံရေးတပ်ဖွဲ့တွေကခီးသွွာလာမှုတမ်းမြစ်ချက်မလုံခြုံမှုလမ်းမကောင်းတာတွေကြောင့်ထောက်ပံ့နိုင်ရေးအခက်တွေ့နေတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။အကူအညီလိုအပ်နေသူတွေကိုလူသားချင်းစာနာထောက်ကူမှုဆိုင်ရာအကူအညီတွေပို့ဆောင်ပေးနိုင်ရေးလုံခြုံရေးတပ်ဖွဲ့တွေကခွင့်ပြုပေးဖို့အတွက်မြန်မာဆန်ရကုလသမဂ္ဂအဖွဲ့ကတောင်းဆိုထားပါတယ်ရှင်။ In Indonesia နိုင်ငံအခြေကိုဇွန်လ4ရက်တောက်ချန်နေတုန်းကလေနဲ့ရောက်လာတဲ့ရိုဟင်ဂျာ82ဦးအတွေ့အင်ကာနီမှာအစားအသောက်တောက်ရည်နဲ့စေဝါးတွေဆက်လက်ထောက်ပံ့နေကြောင်းနိုင်ငံတကာရွှေပြောင်းချေချမှုဆိုင်ရာအဖွဲ့ IOM ကပြောပါတယ်။အမျိုးသမီးနဲ့ကလေးငယ်အများစုပါတဲ့ရိုဟင်ဂျာတွေကိုအခြေတာဝန်ရှိသူတွေကကိုဗစ် -19 ဆစ်ဆေးပြီးကိုဗစ် -19 ကာကွယ်ဆေးလဲထိုးနှံပေးပြီးဖြစ်ကြောင်း IOM ပြောခွင့်ရပေါ်ဒီလန်ကအင်ဂါနီဂျီနီဗာကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောပါတယ်အခုအင်ဒိုနီးရှားကိုရောက်လာသူတွေကကောက်ဆက်ပစာကုတုပလောင်ဒုက္ခသည်စခန်းတွေမှာနေထိုင်ခဲ့ကြသူတွေလို့လဲသတင်းစာရှင်းလင်းပွဲမှာပြောပါတယ
် Indonesia has not deported Rohingya since
2008ခုနှစ်ကနေစလို့အင်ဒိုနီးရှားကိုရိုဟင်ဂျာတွေစတင်ရောက်ရှိလာပြီးချိန်ကလေးကလက်ရှိအချိန်ထိရိုဟင်ဂျာထောင်ချီလက်ခံထားတဲ့အင်ဒိုနီးရှားအစိုးရအနေနဲ့တဲဦးတယောက်ကိုမှဌာနေပြန်ပို့ခဲ့တာမရှိဘူးလို့လဲ IOM ပြောခွင့်ရပေါ်လ်ဒီလန်ကသတင်းထောက်တဦးရဲ့အမေကိုဖြေပါတယ်မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပါဘူးဒီဒုက္ခသည်တွေကိုပြန်လည်လက်ခံဖို့သဘောတူထားပေမဲ့လည်းအခုအချိန်ထိတော့အကောင့်အထည်မပေါ်သေးပါဘူး
For engagement with the governments in the region continue in terms of
ကျန်ရမရစွန့်စားပြီးထွက်ပြေးလာကြရတဲ့ရိုဟင်ဂျာတွေနဲ့တခြားသူတွေအတွက်ဘေးကင်းလုံခြုံပြီးဆက်နက်ရိတ်ခံတဲ့စေဝါရရှိရေးဒေသရင်းနိုင်ငံတွေကအစိုးရတွေနဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာယုံကဆွေးနွေးဆောင်ရွက်ထားကြောင်းလဲ UNHCR ပြောခွင့်ရဘာဘာဘလော့ကပြောပါတယ်ပြီးခဲ့တဲ့သတင်းဘက်ကွန်ပိုင်းကအင်ဒိုနီးရှားနိုင်ငံအချင်းမှာကဲတင်ခဲ့ရတဲ့ရိုဟင်ဂျာတွေဘေးကင်းလုံခြုံမှုရှိနေတယ်လို့လည်းသူကပြောပါတယ်ရှင်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကိုဒုတိယသက်တမ်းဆက်လက်တာဝန်ထမ်းဆောင်နိုင်ရေးကုလသမဂ္ဂလုံခြုံရေးကောင်စီကအင်ကာနီမှာရွေးချယ်လိုက်ပါတယ်
။ The Security Council having considered the question of the recommendation for the appointment of the Secretary General of the United Nations
ကုလသမဂ္ဂအထွေထွေချုပ်ခန့်အပ်ရေးအတွက်ထောက်ခံချက်တောင်းခံမှုကိုလုံခြုံရေးကောင်စီကစဉ်းစားသုံးသပ်ခဲ့ပြီးမစ္စတာအန်တိုနီယိုဂူတာရက်စ်ကိုလာမယ့်2022ခုနှစ်ဇန်နဝါရီလကနေ2026ခုနှစ်ဒီဇင်ဘာလအထိကုလသမဂ္ဂအထွေထွေချုပ်အဖြစ်ဒုတိယသက်တမ်းအတွက်ခန့်အပ်ဖို့ကုလသမဂ္ဂအထွေထွေညီလာခံထံထောက်ခံထားကြောင်းလုံခြုံရေးကောင်စီဥက္ကဋ္ဌအက်စတိုနီယာတန်အမတ်ကြီးစဗင်ရွာရှင်ဆန်ကညညာချက်ကိုဖတ်ကြားခဲ့တာပါဒီတဲ့ဆွေးနွေးပွဲမှာလုံခြုံရေးကောင်စီကမစ္စတာဂူတာရက်စ်ကိုအဆုပြုထောက်ခံချက်ပေးခဲ့တာဖြစ်ပြီးအဖွဲ့ဝင်193နိုင်ငံပါကုလသမဂ္ဂအထွေထွေညီလာခံကိုဆက်လက်တင်သွင်းရမှာဖြစ်ပါတယ်။လာမယ့်ဇွန်လ18ရက်နေ့မှာတော့ကုလသမဂ္ဂအထွေထွေညီလာခံမှာမဲခွဲအတည်ပြုမယ်လို့ခန့်မှန်းရပါတယ်။ကုလသမဂ္ဂအထွေထွေမှုချုပ်အဖြစ်ဒုတိယသက်တမ်းထမ်းဆောင်တဲ့အချိန်မှာလဲမစ္စတာဂူတာရက်စ်အနေနဲ့တိုင်းတွဲဖြည့်ရှင်းရမယ်ပြည်ပခါတွေလူသားချင်းစာနာထောက်ကူမှုဆိုင်ရာအကြက်အတဲ့ပြဿနာတွေအများအပြားရှိနေတာပါဒီတဲကအများစုကတော့သူ့ရဲ့ကုလသမဂ္ဂအတွင်းမှုချုပ်ပထမသက်တမ်းတာဝန်ဆက်ယူစဉ်ကလေးကရှိနေတာဖြစ်ပြီးအခုချိန်ထိမဖြည့်ရှင်းနိုင်သေးပါဘူးမြန်မာနဲ့အီသီရိုးပီးယားအရေးတို့လိုနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုလွတ်လွတ်လပ်လပ်ချင်းချောက်မှုဖြစ်နေတဲ့ပြဿနာတစ်တွေကလည်းအများအပြားရှိနေပါတယ်ရှင်
တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 938တုံညလိုင်းဒိုမီတာ40 kHz 948တုံညလိုင်းဒိုမီတာ48 kHz 615တုံညနဲ့လိုင်းလက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအစီအစဉ်ပထမပိုင်းကိုမတ်တိန်တီထိုက်ကကျင်းဆက်ခဲ့တာပါရှင်။ VOE မြန်မာပိုင်းရဲ့ပုတ်တဖူးနေနဲ့ခင်အစီအစဉ်ကို website စာမျက်နှာဖြစ်တဲ့ voabamisnews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ voabamisnews ကနေတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုတော့လူမျိုးတုံးတပ်ဖြတ်မှုတရားခံ Bosnia Subgausa Meldit အယူခံကိုကုလတရားရုံးကပယ်ချလိုက်တဲ့သတင်းနဲ့အတူနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးကဆက်လက်တင်ဆက်မှာပါ
။လူမျိုးတုံးတပ်ဖြတ်မှုဆေးရဆင်းမှုလူသားတွေပေါ်ကျွလွန်တဲ့ရာဇဝမှုတွေနဲ့2018ခုနှစ်တုန်းကထောင်နှံတသက်ပြပေးခံထားရတဲ့စင်ကျက်ပေါ်ဘော့စနီးယားဆပ်ခေါင်းဆောင်ဟောင်းရကူမလာရစ်ယူကန်ဝင်ခဲ့ပေမဲ့ကုလသမဂ္ဂတရားသူကြီးတွေကပယ်ချလိုက်ကြပါတယ်
။ Noting the written submissions of the parties and their oral arguments presented at their plenary on 25 and 26 August 2020.
နော်အပြင်စာနဲ့ပါအယူခံတင်သွင်းခဲ့တာကို2020ပြည့်အောက်တိုဘာ25နဲ့26ရက်နေ့မှာကြားနာခဲ့ပြီးနောက်အယူခံကိုပယ်ချဖို့ဆုံးဖြတ်လိုက်ပါတယ်လို့တရားသူကြီးတစ္ကာမန်တင်ပါနိုင်ဘက်ကအင်္ဂါနေ့တရားခွင်မှာပြောကြားလိုက်တာပါ1992ခုနှစ်ကနေ95ခုနှစ်ဘော့စနီးယားစစ်ပွဲအတွင်းဆာဗရီနီကာမြို့မှာမွတ်စလင်မျိုးသားနဲ့ရောချလေ8000ကျော်ကိုအစုလိုက်ပြုံးလိုက်တပ်ဖြတ်မှုဆာယေဘုံမြို့မှာအရက်သားတွေကိုညင်ပန်းနှိပ်စက်မှုဥရိမဲ့တက်ကတ်မှုတွေအတွက်ပြစ်မှုထင်ရှားကြောင်းဆုံးဖြတ်ခဲ့ပြီးအခုကအသက်88နှစ်ရှိနေပြီဖြစ်တဲ့မလာဒိရှ်ကိုထောင်ဒဏ်တစ်သက်အပြစ်ပေးထားတာပါဆာဗရီနီကာမြို့ကအစုလိုက်ပြုံးလိုက်တပ်ဖြတ်မှုဟာဥရောပမှာဒုတိယကမ္ဘာစစ်နောက်ပိုင်းအဆိုးဝါးဆုံးဖြစ်ခဲ့ပေမဲ့မလာဒိရှ်ကတော့အပြစ်မရှိတဲ့အကြောင်းငြင်းဆန်ထားပါတယ်မလာဒိရှ်ရှိနေတွေကတော့ဥပဒေကြောင်းအရာရောအချက်အလက်အရာပါအမှားယွင်းနေရှိနေရဲဆိုပြီးအမှုတွေကိုတရားစီရင်လွတ်ဖို့ဓမ္မမောင်ရင်လည်းပြန်လည်ခုံရုံးတင်စစ်ဆေးဖို့နဲ့ရက်ဆက်ချင်းချုပ်တဲ့လူရဲတွေကိုကျူးလွန်ရမှာတာဝန်ရှိသူတွေဟာတခြားသူတွေသာဖြစ်ကြောင်းလည်းရှောက်လဲကြတာပါမလာဒိရှ်ရာဇဝတ်မှုတွေဟာနိုင်ငံအကျိုးအမြတ်တွေအမုန်းတရားနဲ့ရဲရဲဆက်ဆက်ကျူးလွန်ခဲ့တဲ့လူရဲတွေဖြစ်ကြောင်းလူခွင့်ရေးဆရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ပက်ရှလက်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းဘော့စနီးယားနဲ့ဟာဇီဂိုဗီနားကရက်ဆက်ချင်းချုပ်တဲ့လူရဲတွေကိုအဆုံးသတ်ပြီးကျူးလွန်သူတွေကိုတရားဥပဒေရှင်းမှောက်ပို့ဆောင်နိုင်အောင်ကျူးကန်းမှုတွေမှာအမေရိကန်ဥဆောင်ပါဝင်ခဲ့ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ကမ္ဘာတဝန်းနိုင်ငံပေါင်းတရားစင်ညိုကရာဇဝတ်ခန်းကြီးတွေကိုနှင်းနှင်းမှုအတွင်းမတင်ကလေး800ကျော်နဲ့အတူမွေးစေဝါ32တန်းကျော်ဒေါ်လာ148တန်းသိမ်းဆည်းရမိခဲ့ကြောင်းရဲတပ်ဖွဲ့နဲ့လွန်ရွေးတော်ဝင်ရှိသူတွေကပြောဆိုလိုက်ပါတယ်။ထူချန်ရှိလို့အမည်ပေးထားတဲ့စစ်စင်ရေးအတွင်းနိုင်ငံပေါင်း16နိုင်ငံမှာစီးနှင်းရှာဖွေမှုတွေလုပ်ခဲ့ပြီးတနက်250ဇင်ခံကား55ဇင်းကိုလည်းတင်စီရမိတဲ့အကြောင်းနယ်သာလန်နိုင်ငံဒရိတ်မြို့ကအင်ကာနီတင်းစာရှင်းလင်းပွဲမှာအာဏာပိုင်တွေကြီးညာခဲ့တာပ
ါ Operation Trojan Shield is a shining example of what can be accomplished when international law enforcement partners from around the world work together.
ထရိုဂျန်ရှိစစ်စင်ရေးဟာလက်ဆက်ဖြစ်ချွတ်ကျူးလွန်နေတဲ့ရာဇဝတ်ခိုင်းတွေကိုနှင်းနှင်းရမှာကမ္ဘာတဝန်းမှာရှိတဲ့နိုင်ငံတကာဥပဒေစိုးမိုးရေးအရာရှိတွေအတူတကွလက်တွဲပြီးစစ်ရင်စုံစမ်းစစ်ဆေးရေးကိရိယာတွေနဲ့ထောက်လန်းတဲ့အခါအောင်မြင်မှုတွေရနိုင်တယ်ဆိုတာထင်ရှားတဲ့နမူနာကောင်းတစ်ခုဖြစ်ပါတယ်လို့အမေရိကန်ပြည်သူစုံစမ်းစစ်ဆေးဘျူရို FBI ရဲ့ရာဇဝတ်မှုစုံစမ်းစစ်ဆေးရေးဌာနလက်ထောက်ညွှန်ကြားရေးမှူးကေဗင်ရှီဗာစ်ကပြောဆိုလိုက်တာပါစစ်စင်ရေးမှာမတင်ကားသူတွေရဲ့အစီအစဉ်တွေကိုကြားပြတ်နားထောင်နေဆဲရှိခဲ့တာကအရေးကြီးတဲ့အခက်အခဲကပါဝင်နေကြောင်းလည်းပြောဆိုခဲ့ပါတယ်။ရာဇဝတ်ခိုင်းတွေဆက်သွယ်ရမှာတုံးလို့ရှိပြီးတာမန်လူတွေဖတ်လို့မရအောင်ပြောင်းလဲဖန်တီးနေတဲ့အခုချက်နဲ့ Sky ECC App တွေကိုလုံခြုံရေးအေဂျင်စီတွေကတုံးမရအောင်လုပ်ခဲ့ပြီးကြားပြတ်ထောက်လန်းနိုင်မဲ့ Enorm လို့ခေါ်တဲ့ App ပါတဲ့ဖုန်းတွေကိုရာဇဝတ်ခိုင်းတွေနဲ့ဆက်နွယ်သူတွေလက်ထက်ရအောင်စီစဉ်နိုင်ခဲ့တဲ့အကြောင်းလည်းတာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်။စစ်စင်ရေးကို FBI ကဦးဆောင်ခဲ့ပေမဲ့အမေရိကန်မွေးရေးစေဝါနှင်းနှင်းရေးအေဂျင်စီ DEA ဥရောပသမဂ္ဂ EU ရဲ့ရဲတပ်ဖွဲ့ Europol နဲ့နိုင်ငံပေါင်းတရာစင်ညောရဲတပ်ဖွဲ့တွေလည်းပူးပေါင်းပါဝင်ခဲ့ကြပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်တပ်တွေကခမန်းကြီးထောက်ချလောက်ရုတ်သိမ်းသွားပြီဖြစ်ကြောင်းအမေရိကန်စစ်တပ်ကပြောဆိုလိုက်ပါတယ်။ဒါဆိုရင်စက်တင်ဘာလ17ရက်နောက်ဆုံးထားပြီးတပ်တွေအလုံးရုတ်သိမ်းမှုသမ္မတဂျိုးဘိုင်ဒန်ဧပြီလတည်းပြောဆိုထားတာတည်းလဲမျက်စံနေပုံရပါတယ်။ကမ္ဘာကြီး C17 News လင်းအစင်း900စာပစ္စည်းတွေကိုဖယ်ရှားခဲ့ပြီးပစ္စည်းစိတ်ပိုင်းပေါင်း13000ကျော်ကိုလည်းကဝဲဝဉ္ဇီဌာနထောက်ပို့ဌာနကိုလွှဲပြောင်းပေးခဲ့တဲ့အကြောင်းအာဖဂန်နစ္စတန်နိုင်ငံစီးရေးကိစ္စတွေကိုကြီးကြပ်ရတဲ့အမေရိကန်စစ်တပ်ကမ္ဘာ11ဒေသဆိုင်ရာကုက္ကဲဌာနကအင်္ဂါနေ့မှာပြောဆိုလိုက်တာပါနှစ်ပေါင်း20နီးပါးကြာစီးရေးရပါဝင်ခဲ့ပြီးတဲ့နောက်အမေရိကန်မှာ2000ခုနှစ်ချန်ပီယံတက်ကခံရတဲ့စက်တင်ဘာ17ရက်နေ့နှစ်ပတ်လည်နေ့မတိုင်ခင်အာဖဂန်နစ္စတန်နိုင်ငံကနေတပ်တွေကိုပြန်ရုံသိမ်းဖို့သမ္မတဘိုင်ဒန်ညွှန်ကြားထားတာဖြစ်ပါတယ်။ဧပြီလကအမေပြေးတဲ့အချိန်မှာတော့အာဖဂန်နစ္စတန်မှာမြောက်တန်တိစာချုပ်အဖွဲ့နေတိုးမာမိတ်ဖွဲ့ဝင်ဖြစ်အမေရိကန်တပ်ဖွဲ့2500တင်မင်းရှိနေတာဖြစ်ပါတယ်။မာမိတ်တပ်တွေရုံသိမ်းဖို့ဆုံးဖြတ်ချက်ကြောင့်အာဖဂန်နစ္စတန်နိုင်ငံမှာလွန်ကျွေးရေးအတွက်စိုးရိမ်စရာတွေရှိတဲ့အကြောင်းနေတိုးတွင်ရေးမှူးချုပ်ယန်စတူတန်ဘတ်ကတင်းလာနေအတ္လန်တစ်ကောင်စီခန်းနားမှာပြောဆိုထားပေမဲ့အာဖဂန်တပ်ဖွဲ့တွေကိုလက်ချင်ပင်ကြားပေးထားတာကြောင့်တိုင်းပြည်လွန်ကျွေးရေးအတွက်တာဝန်ယူကြရမှာဖြစ်ကြောင်းလည်းပြောဆိုထားပါတယ်။အမေရိကန်နိုင်ငံတော်ကကိုဗစ်ရောဂါကူးစက်မှုတွေဆက်လက်ကျဆင်းလာနေပေမဲ့အိန္ဒိယနိုင်ငံမှာစတင်တွေ့ရှိခဲ့တဲ့ Delta Visa ပြောင်းဖို့ရဲ့အန္တရာယ်ကိုသတိထားကြဖို့နဲ့အထူးသဖြင့်ငယ်ရွယ်သူတွေကြားချင်းချမှုဖြစ်ရှိနေစေဖြစ်ကြောင်းအိမ်ပြေကာယောဂတက်ဖြစ်ရေးအဖွဲ့ကသတိပေးလိုက်ပါတယ်။ ပြီးခဲ့တဲ့သတင်းပတ်အတွင်းရောဂါကူးစက်မှုသစ်တွေဟာ30ရာနှုန်းကျဆင်းပြီးအတူတူလူနာ 13,289 ရောက်ရှိခဲ့ပြီးနှစ်စမ်းပိုင်းကနေရှိရင်90ရာနှုန်းညွန်နေသွားကြောင်းလည်းအမေရိကန်ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC ညွှန်ကြားမှုရိုရှေးဝလန်စကီကပြောဆိုလိုက်ကြပါပြည်ကနေမလာကဆက်လို့နေ့စဉ်ကူးစက်မှုအနည်းဆုံးဖြစ်ခဲ့သလိုစေယုံတင်ရတဲ့လူနာအရေအတွက်ကျဆင်းလာရမှာနှစ်ဆမိုင်းနဲ့ဆိုင်ဒီသတင်းပတ်မှာ85ရာနှုန်းကျဆင်းခဲ့တဲ့အကြောင်းလဲ CDC ကြီးကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းဒယ်တာလို့မြည်ပြထားတဲ့ကူးစက်မှုမြန်ဆန်တဲ့ဗီဇာပြောင်းဖို့အနေကိုသတိထားဖို့လိုကြောင်းလဲကူးစက်ရောဂါဆရာအင်ဂျီရောထိတ်တန့်အကြံပေးဒေါက်တာအန်တိုနီဖောင်ချီကသတိပေးလိုက်တာပါ
။ In the UK,The Delta variant is the rapidly emerging as the dominant variant, greater than 60%.
UK မှာ Delta visa ပြောင်းဖို့အလင်းမြန်ကူးစက်နေပြီးအဓိကကူးစက်တဲ့ပိုးမျိုးစားဖြစ်60ရာခိုင်နှုန်းကျော်ရှိနေပါတယ်လို့ American ကူးစက်ရောဂါပညာရှင် Dr. Fauci အင်္ဂါနေ့ online ပြသရှင်းလင်းပွဲမှာပြောဆိုလိုက်တာပါကူးစက်ခံရသူအများစုဟာလူငယ်လူရွယ်တွေဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်အမေရိကန်မှာကိုဗစ်ရောဂါကူးစက်သူလူနာအသစ်တွေထဲမှာ Delta visa ပြောင်းဖို့ကူးစက်ခံရသူ600ခန့်လောက်ရှိနေတဲ့ကြောင့်လူငယ်တွေကာကွယ်ဆေးထိုးကြဖို့လည်းတိုက်တွန်းနေတာပါနှစ်ချိန်ထိုးရတဲ့အမေရိကန်ကကိုဗစ်ရောဂါကာကွယ်ဆေးနှမျိုးစလုံးဟာအပြည့်အဝထိုးပြီးတဲ့အခါရောဂါကူးစက်မှုကိုထိထိရောက်ရောက်အကာအကွယ်ပေးနိုင်တဲ့အကြောင်းလည်းဒေါက်တာဖောက်ချီကပြောဆိုခဲ့ပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးကတင်ဆက်ခဲ့တာပါရှင်။ဗုဒ္ဓဘုရားနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါရယ်။ကျမတို့အခုလိုတိုက်ရိုက်တင်ဆက်နေတဲ့အစီအစဉ်တွေကို Radio နဲ့တပြေးညီ Facebook နဲ့ Website တို့ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ကြပါရယ်။အခုလိုကျမတို့ထုတ်လွှင့်ချက်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ရှင်။အခုတော့သတင်းပေးပို့ချက်တွေဆက်သွယ်နေမြန်ကန်တွေကိုနားဆင်ရမှာပါ။မကြာခင်မှာတော့အာဆီယံနဲ့တရုတ်မြန်မာအရေးပူးပေါင်းဆောင်ရွက်ချက်တွေအပေါ်သုံးသပ်ချက်အမြင်ကိုတင်ပြဖို့ရှိပါတယ်။အခုတော့ဘုံခွဲအစိတ်ခတ်ဖို့ NUG ဝင်ကြီးပြောဆိုချက်ကိုစစ်ကောင်စီထုံးလွှင့်သွားတဲ့အပေါ်မှာတုံ့ပြန်ချက်တွေကိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြမှာပါရှင်
။ဘုံခွဲဖို့အစိတ်ခတ်ဖို့ဆိုပြီး NUG ဝင်ကြီးတူဖြစ်သူဒေါက်တာဇော်ဝေစိုးပြောဆိုထားတဲ့ဗီဒီယိုဖိုင်တစ်ခုကိုမြန်မာရုပ်သံသတင်းတွေမှာဒီကနေ့ဖော်ပြပါရယ်။မြို့ပေါ်အကြမ်းဖက်မှုတွေမှာပတ်သက်မှုမရှိဘူးလို့ NUG ကာကွယ်ရေးတာဝန်ခံတွေကပြီးခဲ့တဲ့သတင်းပတ်အတွင်းကထုတ်ဖော်ပြောခဲ့ပေမဲ့ NUG ခေါင်းဆောင်ဝန်ကြီးတဦးဖြစ်တဲ့စစ်တက္ကသိုလ်တပ်ပမောက္ခချုပ်ဟောင်းဒေါက်တာဇော်ဝေစိုးကဒီဘုံခွဲမှုတွေနဲ့အစိတ်ခတ်မှုတွေမှာပါဝင်စီမံကြောင်းသတိပေးပြောဆိုတဲ့ဗီဒီယိုတစ်ခုလူမှုကွန်ရက်တွေမှာပြန့်နှံ့နေသလိုဒါကိုစစ်ကောင်စီရဲ့ဒီကနေ့ညရုပ်မြင့်တန်ကြားကြီးညာချက်မှလည်းထုတ်ပြန်တာပါအဲ့သေးသေးလေးတဲ့ဘာတွေပါတယ်လဲဆိုတာတခါတလေကြတော့ဖွင့်ကြည့်လိုက်တာနဲ့တင်ကိစ္စကုံသွားမဲ့ဟာတွေထည့်ထားတယ်စားစရာတွေရလို့သွားမစားနဲ့အစိတ်ပါတဲ့အစားအစာတွေကျွန်တော်တို့စီစဉ်ထားတယ်လို့ဒီရုပ်သံဖိုင်မှာပြောဆိုထားပါတယ်သူ့အနေနဲ့ဆရာဝန်တူဖြစ်လို့လူမသက်ချင်ပေမဲ့လည်းတွန်းပို့သူတွေရှိနေလို့လုပ်နေရတာပါလို့ဒေါက်တာဇော်ဝေစိုးကပြောထားပါတယ်ဗီဒီယိုအစ်စ်အမှန်ဟုတ်မဟုတ်ဆိုတာကို VOA ကတီးခြားအတည်ပြုနိုင်ခြင်းမရှိတဲ့အတွက်ကာလကံရှင်ဒေါက်တာဇော်ဝေစိုးကိုဆက်သွယ်ပေမဲ့အခုချိန်ထိဆက်သွယ်မရသေးပါဘူး NUG ပြောခွင့်ရဒေါက်တာဆာဆာကတော့MRTV ကထုတ်လင်းချက်ဟာမမှန်ဘူးဆိုပြီး VOA ကိုညှင်းဆိုပါတယ
်။နာပတိအနေနဲ့ဘာပဲပြောပြောဘာပဲဒေါက်တာဆိုဆိုကလိုလိုအချားဖက်မှုတခုမလို့ဘူးနာပတိဒါဆီဆီလီလီပဲ။နာပတ်နဲ့ဘယ်အချားဖက်မှုမှလည်းဒေါက်တာဆိုဆိုကဆွေးနွေးတာလည်းမရှိဘူးပြောတာလည်းမရှိဘူးဖြစ်တာလည်းမရှိဘူး။နာပတ်တော့ဒီMRTV ဆိုတာကအခုသူတို့ကဟိုစီကောစတူဒီယိုအိုနီယာမှုကိုသုတ်ဖို့ဇင်ညာနေတဲ့ဟို fake news ဖြစ်နေဆိုတော့သူပြောသမားကိုပြည်သူလူထုကလည်းယူကြည်စရာတခုမှမရှိပါဘူ
းစေအုပ်ချုပ်ရေးကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ဖောက်ခွဲမှုနဲ့လှုပ်ရှားမှုတွေကိုအညူကြီးကဖွဲ့တဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ကိုယ်တိုင်ကသူတို့လှုပ်ဆောင်မယ်ဆိုတာကြေညာထားပြီးသားဖြစ်တယ်လို့ဆိုပါတယ်အုပ်ချုပ်ရေးမှုတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေဟာရရွနေလူတို့ကိုပဲထိခိုက်စေတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်
အဲ့ဒီနေရာဆုံးတော့ဝင်ခုလို့ဒီကစိတ်ထပြီးပတ်ဖို့အပေါင်းကြီးပောက်ခွဲပတ်ခွဲဝင်ပောက်ခွဲဝင်တဲ့ဟာတွေကတော့လာတာမျိုးရှိဒါလည်းကျွန်တော်တို့ရင်းထုတ်ပြီးပြည့်ရရှိဒီမှာပိုင်းမှာတိုက်ခိုက်မှုတွေများကြလာတာဖြစ်တိုက်ခိုက်မှုတွေများကြလာပြီးဒါနောက်ဆုံးမှာအခုအချိန်မှာတောင်းရည်ဒါဒီတိုက်ခိုက်လာတာမျိုးရှိတယ်ဒါလည်းပတ်သက်လို့ကတရှိပေါ်နေတဲ့အခြေအနေရဆိုရင်တော့ဒီလို ဒီလိုကိုယ်တိုင်ကဘာလို့ဆန့်ကျင်တယ်ဆောင်ရွက်နေတဲ့အခြေအနေတွေလည်းအဲဒီထားမှုတွေကိုမလို့ဆောင်ရွက်နေတဲ့အခြေအနေတွေဖြစ်ပေါ်လာတာလို့သိရပါတယ်။ဒါကြောင့်လို့နေတဲ့ပြောချင်တာကတော့အဓိကထားပြောချင်တာကတော့ဒါရက်ွက်ကြီးပါအုပ်ချုပ်ရေးမှုတွေဆိုတာသူရဲ့ရက်ွက်ကြီးပါပဲ။ဒါဆိုရတဲ့လုပ်ငန်းတွေလုပ်တယ်ဆိုတာကရက်ွက်ကြီးကမှရှိတဲ့အာရင်းညာရက်ွက်ကြီးမှရှိတဲ့ ဒီလိုပြတ်မှတ်ထားတိုက်ခိုက်နေတာဟာအကြမ်းမကြီးပါအုပ်ချုပ်ရေးတပ်ကိုကွက်ထဲမှာနေတဲ့ဒီလူခွေးတပ်ကိုတိုက်ခိုက်ချိန်တိုင်းလုပ်ခဲ့တယ်။အဓိကဆိုတော့အကြောင်းကိုတိုက်ခိုက်တာပေါ့။အကြောင်းကိုတိုက်ခိုက်တဲ့နေရာမှာဒီတိုက်ခိုက်နေတဲ့ဆိုတာလည်းသူ့ကမှာဖြစ်တယ်။ဒီနေ့မှာဆိုရင်အမကြောင်းမှာဆိုရင်ဟာကျောင်းသားဘုဆောင်နဲ့ရောင်းဆောင်နဲ့ချဲရနေတယ်အဲရောင်းဘုဆောင်ခံရအ
ဒီကြံပေးတဲ့ငါတင်ရောဒီဒီရလုံးပါဟောနေဆန့်ကျင်ကြွားသွားတာပေါ့ကျွန်တော်ပြောပြမှာမြန်မာနိုင်ငံအတွင်းမျိုးတွေရွာတွေမှာဘုံပေါက်ကွဲမှုတွေလုံလုံရေးတပ်ဖွဲ့ဝင်တွေနဲ့ဒေသခံအုပ်ချုပ်ရေးအဖွဲ့ဝင်တွေကိုပြစ်မှတ်ထားလှုပ်ကြံတပ်ဖြတ်တာတွေမကြုံစဖူးဖြစ်ပွားနေတာပါစေအုပ်ချုပ်ရေးကောင်စီရဲ့ဆီအာနာတိမ်မှုကိုဆန့်ကျင်သူတွေက
နေစာတိုင်းသားဒေသတွေမှာအန်ယူဂျီအမျိုးသားညီညွတ်ရေးအစိုးရအမည်နဲ့အစိုးရတရားဖွဲ့ပြီးလက်နက်ကင်တော်လှန်ရေးစစ်နွေးနေခြင်းလည်းဖြစ်ပါတယ်ခင်ဗျာကိုစောဝင်းလိုက်ပါရှင်မကြာခင်မှာတော့ထိုင်းနိုင်ငံမှာမြန်မာပြည်ဖက်စည်းခံရတဲ့သတင်းပေးပို့ချက်ကိုနားဆင်ရဖို့ရှိပါတယ်ရှင်မြန်မာနိုင်ငံရေးဆိုင်နေရတဲ့အကျက်အတဲမှာစစ်ကောင်စီကသူတို့သွားကျင်တဲ့လမ်းကြောင်းအတွက်တရုတ်နဲ့အာဆီ အများသဘောတူချမှတ်ခဲ့တဲ့မူငါးချက်ကိုစစ်ကောင်စီဘက်ကလိုက်နာရေးအာဆီယံဘက်ကပပေါင်းဆောင်ဂျိုဗန်နီလာပါတရုတ်အာဆီယံမိတ်ဖက်ဆက်ဆံရေးနှစ်30ပြည့်အထိမ်းနဲ့တရုတ်နိုင်ငံချုပ်ကင်းမြို့မှာပြုလုပ်တဲ့နိုင်ငံသားရေးအထူးစည်းဝေးမှာစစ်ကောင်စီကခန့်အပ်ထားတဲ့နိုင်ငံသားဝင်ကြီးဦးဝနမောင်တွေလည်းတက်ရောက်ခဲ့ပါတယ်။
ဒါဟာတန်တမန်ရင်းနှီးတဲ့စစ်ကောင်းဆောင်တွေကိုတယောက်ကတစ်ဆင့်အာဆီယံကနားချခိုင်းနေတယ်လို့သုံးသပ်ကြောင်းဒေါက်တာတင်မောင်တန်းကအခုလိုပြောပါတယ်။အာဆီယံကတရုတ်ကိုပြောပြလိမ့်မယ်။တရုတ်ကနေဝိုင်းဝေးဖို့ပြောပြတယ်အတွက်ကြောင့်မို့လို့ခုနအာဆီယံကသဘောတူပြီးသားအချက်၅ချက်ကိုမြန်မာနိုင်ငံကဆောင်ရွက်ပါမယ်ဆိုတာကိုပြောဖို့ပါပဲ။အဲ့ဒီအတွက်အဲသူတို့ဒီကိစ္စလေးကိုဆောင်ရွက်နေတယ
ဆိုရတယ်ကိုတက်လာတဲ့ဆွာဆွာအခုဆွာတွေကိုလည်းသူတို့ကပျော့ပြောင်းစွာနဲ့ပြောတတ်ကြပါတယ်။အာရှရဲ့ညီနာတရလို့ပြောလို့ရတယ်ယဉ်ကျေးမှုသဘောရပြောင်းတိုက်ခိုက်ဆန့်ကျင်ပြီးတက်ပြောတာတဲ့။တွေကဝိုက်ကနော်ပြောတတ်တဲ့သဘောရှိတယ်။ကျွန်တော်တို့အဲ့ဒီလိုအတိတ်ပဲကောက်ယူပါတယ်။အဲ့ဒီမှာကြာဒီလူတို့အတွက်
ပေါ့နော်မြန်မာပြည်သူလူထုလူလားတဲ့လမ်းကြောင်းနဲ့လေဟိုတွေ့ပြနေတာမျိုးဒီတရုတ်နဲ့အာဆီယံကချစ်မနေဘူးလားဆရာ။သူတို့ရဲ့သဘောတူညီချက်အကုန်လုံးမှာပေါ်ဝင်ပတ်သက်တဲ့လူတွေအားလုံးတွေ့ဆုံဆွေးနွေးဖို့ပေါ့နော်။ကျွန်တော်တို့ခုနတော့စမ်းစုကြည်နိုင်ကျင်းသားတွေကိုလုပ်ဖို့အဲကျွန်တော်တို့တွေ့ဆုံဆွေးနွေးဖို့ပေါ့။ဆိုတော့ဒီအားကိုနားလည်ဖို့ဆိုရင်ကျွန်တော်တို့ကဖြစ်နိုင် ရွေးကောက်ပွဲလုပ်မယ်နော်ပြီးခဲ့တဲ့တရုတ်နဲ့ဆွေးဟို interview မှာဒီမူကြီးမင်းအောင်လိုက်ပြောသွားတာကတော့တနေ့အာနာယူရမယ်နောက်6လနဲ့ချိန်တိုးလို့ရတယ်ခွဲကြီးပုံပြဆိုတော့နှစ်နှစ်အတွင်းထဲမှာဒါရွေးကောက်ပွဲလုပ်မယ်တဘောအဲ့တော့အရင်တော့လည်းပြောခဲ့တာရဆိုလို့ရှိရင်တော့သူကအချိုးကျကိုစားပြုမှုစနစ်ပေါ်သွားအချိုးကျကိုစားပြုမှုစနစ်ကတကယ်တော့အချိုးမကျကိုစားပြုမှုစနစ်လို့ပြောရင်ရမှာဖြစ်တယ်ဘာလို့လဲဆိုရင်စစ်တပ်က25ရာခိုင်နှုန်းယူထားတယ်ကျန်းသာတွေအကုန်လုံးကစစ်တပ်25ရာခိုင်နှုန်းယူထားတယ်ဆိုတာရွေးကောက်ပွဲမှာဆိုရင်သုံးပုံသုံးပုံနေရာကိုယူထားတော့အထိပ်ပဲရွေးကောက်ပွဲမှာရွေးကောက်တင်ရောက်တဲ့အရေးအတွက်ရကြောလို့ရှိအဲ့တော့အစတည်းကနော်ယူထားပြီးသား25ရာခိုင်နှုန်းနဲ့၄ပွင့်လို့ယူထားပြီးသားအဲ့ဒီအပေါ်မှာမှကျန်တဲ့ပါတီတွေကအချိုးကျလုံးလိုက်တဲ့အတွက်ကြောင့်မလို့ NLD ရဲ့ရာခိုင်နှုန်းက59 60ရာခိုင်နှုန်းရနေတဲ့ဟာကနော်55ရာခိုင်နှုန်းဖြစ်15ရာခိုင်နှုန်းကိုချုပ်ခံလိုက်တဲ့အပေါ်အဲ့ဒီလမ်းကြောင်းကိုရောက်အောင်သွားတယ်အဲ့ဒီလမ်းကြောင်းမှာအာဆီယံတို့ပါလာပါတယ်တရုတ်ကလည်းသူ့ကိုလက်ခံပါတယ်ဆိုတာကိုဖြစ်အောင်သူကဒီ ဗျူဟာနဲ့ကြိုးစားနေတယ်။ဒါပေမဲ့တစ်ဖက်မှာအာဆီယံနဲ့ဟာအဲ့ဒီလမ်းကြောင်းကိုထက်နော်။ဒေါ်ဆန်းစုကြည်နဲ့မြောင်းလိုင်းအတွေ့အဆုံဆွေးနွေးပြီးတစုံတရာတော့ဖြေထွက်တဲ့လမ်းကြောင်းတစ်ခုဖြစ်အောင်ကြိုးပမ်းနေရစေကာလပဲ။ဒါပေမဲ့နိုင်ငံတကာဆက်ဆံရေးနဲ့အာဆီယံရဲ့သဘောတဘာဝကုလသမဂ္ဂရဲ့သဘောတော့မင်းဆွေးနွေးပွားလို့ဆွေးနွေးအောင်ဒီလိုလုပ်လို့မရအောင်နိုင်ငံတွေနိုင်ငံတကာဆက်ဆံရေးမှာလက်ရှိရှိနေတဲ့အာဏာရနေတဲ့အစိုးရကလက်ခံမှပဲဝင်လို့ရတယ်ဆွေးနွေးလို့ရတယ်ဆိုတော့ဒါလေးကိုသူတို့ကြိုးပမ်းနေတယ်လို့ကျွန်တော်ထင်တယ်အဲ့ဒီလိုကြိုးပမ်းတဲ့နေရာမှာနော်ဒီလမ်းကြောင်းကိုမင်းလိုက်တဲ့အတွက်ကြောင့်မို့လဲမင်းအနေရဲ့တဲ့မင်းအတွက်ကပို့ပြီးကောင်းတဲ့လမ်းကြောင်းဖြစ်တယ်ဆိုတော့ကိုပြောပြပြောင်းပြောင်းနဲ့စစ်ဆိုးရသဘောပေါက်အောင်ဒါကြိုးစားရမယ်လုပ်ငန်းတဘောရပေါ့နော်ဒီလိုရှိတယ်လို့ကျွန်တော်ထင်တယ
်ဆိုတော့ဒါပေမဲ့ဆရာဒါတကယ်တမ်းလက်တွေ့မှာစစ်ကောင်စီကတကယ်ပဲသူတို့ဟိုနားချတာပေါ့နော်သူတို့အခုလိုဖိအားပေးထားတဲ့ထိတ်တိုက်ရင်ဆိုင်ကြီးဖိအားပေးထားတဲ့ဆာလို့ရှိရင်အဲဒါမျိုးဟိုပေါ့နော်ဒီကနေပြီးတော့သူတို့တန်တမာရင်းနှီးရနားဝင်အောင်ပြောရဲဆိုတာတကယ်ပဲအလုပ်ဖြစ်ပါမှာဆရာ
ပုံမှန်အနေနဲ့စစ်ကောင်စီဘက်ကနားလဲမှာကတော့သူတို့ဘာပြောပြောလုပ်လို့မရဘူးဆိုတော့သဘောကိုပဲနားလဲအဲ့ဒီလိုဖြစ်တုံ့ပြန်နိုင်မယ်လို့ထင်တယ်အဲ့တော့စစ်ကောင်စီဘက်ကနားထောင်တယ်နော်အဲသူသွားကျင်တဲ့လမ်းကြောင်းကိုရောက်အောင်သူတရားဝင်မှုကိုရဖို့အတွက်ပဲသူကတရုတ်နဲ့အာဆီယံကိုအသုံးချကြည့်လိုက်ဆိုတော့သို့တော့သူနားမထောင်ရင်ဘယ်လိုတုံ့ပြန်မလဲဆိုတာကတော့ဒါအာဆီယံကရောတရုတ်ကရောလုံခြုံရေးကောင်စီကောင်မဆုံးဖြတ်သေးပါဘူးဒါကျွန်တော်တို့စောင့်ကြည့်ရမယ်လို့ကျွန်တော်ထင်တယ်။ဘာကြောင့်လဲဆိုတော့တရုတ်နဲ့အာဆီယံနိုင်ငံတွေရဲ့ရည်တည်ချက်ကအရင်တုန်းကတုံ့ပြန်ခဲ့ပုံနဲ့နည်းနည်းလေးခွာနေတယ်။ခွာနေတဲ့အတွက်ကြောင့်ပြည်တွင်းကမ္ဘာရဲ့ဖိအားပေါ့။ဒီမှာပြည်တွင်းပြည်ပဖိအားပြည်တွင်းမှာလည်းတရုတ်တန်ယုံတို့ဘာလို့ရှိနေလဲ။အာဆီယံကတန်ယုံတွေရှိနေတယ်။နော်။ဒါတွေအားလုံးကအကုန်လုံးသူတို့သိနေတယ်။အခုဖြင့်မဲခိုးတယ်ဆိုတော့ကျွန်တော်အာဆီယံနိုင်ငံတပိုင်ငံကသံတမန်နေနဲ့စကားပြောဖြစ်တယ်ပေါ့နော်တရားနဲ့စကားပြောဖြစ်တဲ့အခါမှာမြန်မာနိုင်ငံမှာရှိတဲ့သံတမန်ဒေါကာကစစ်ဆိုးရပြောတဲ့မဲမတမာမှုရှိတယ်ဆိုတော့ဘယ်တန်ယုံကမှလက်မခံဘူးလို့ပြောတယ်ဆိုတော့ဒါအခြေအနေတစ်ခုလုံးပါဘူးဆိုတော့ကျွန်တော်ထင်တယ်ဒါသူအဆင့်လိုက်အဆင့်လိုက်သွားနေတယ်အဲ့တော့အာဆီယံနဲ့တရုတ်ဘယ်လိုတုံ့ပြန်မလဲဆိုတော့စောင့်ကြည့်ရအောင်မယ်လို့ကျွန်တော်ထင်တယ်
ဒါကတော့မြမအရေးတုံးသက်သူဒေါက်တာတင်မောင်တန်းကိုဗီဒီယိုကွန်ဖရင့်ကနေဆက်သွယ်နေမြင်ခဲ့တာပါရှင
်။ VOA American တန်းကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြမသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလောင်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလောင်တောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးဖို့လိုပါ යි နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါ යි VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးချက်တွေကိုလည်းကြိုဆိုပါရစေVOA မြန်မာပိုင်းဗုဒ္ဓဘုနေ့နေ့နဲ့ခင်းရဲ့အစီအစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့6နာရီကနေ9နာရီထိတင်ဆက်နေပါရယ်အခုတော့သတင်းပေးပို့ချက်ကိုတင်ပြမှာပါထိုင်းမလေးနယ်ဆက်ဆုံခလာပြည်နယ်မှာဒီရက်ပိုင်းအတွင်းမလေးရှားကနေခိုးဝင်လာတဲ့မြန်မာနိုင်ငံသား30ကျော်ဖမ်းမိတယ်လို့ထိုင်းတောင်ပိုင်းမှာလည်းခိုးဝင်လာတဲ့မြန်မာတွေဖမ်းမိခဲ့ပါရယ် VOA မြန်မာပိုင်းရဲ့ထိုင်းချေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါရယ်ရှင်
ထိုင်းတောင်ပိုင်းဆုံခလာပြည်နယ်ဟိုက်ရိုင်မြို့နယ်ထဲမှာတော့ဇွန်လ9ရက်နေ့ကလူပုံကူးသူတွေတယ်ဆောင်လာတဲ့မလေးရှားပြန်မြန်မာနိုင်ငံသား15ဦးဖမ်းမိခဲ့ကြောင်းဟိုက်ရိုင်မြို့ကရှေ့ပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့တာဝန်ခံဥပဒေကြီးကအခုလိုပြောပြပါဗျာ
ပန်ပလူနေနေနဲ့ဖမ်းမိတာမှပန်ပလူဆိုတော့ကျွန်တော်တို့ရဲ့ဒီထုံးလို့ရေစခန်းရဲ့အပိုင်ပေါ့အဲ့မှာမလေးကစိုးစိုးပဲ၈နာရီခွဲလောက်ကိုသူတို့ကိုဖမ်းပြီးတော့အဲ့မှာထုံးလို့ရေစခန်းမှာပဲသူတို့ကစစ်စစ်မင်းမြင့်နေယောက်ျားက10ယောက်မိန်းမက9ယောက်အမှသူတို့ကဒီမလေးရှားကပြန်လာပေါ့နော်နေရက်ပြန်လာပေါ့မလေးရှားကပြန်ထွက်လာခဲ့တာအဲ့ဒါကိုပွေးစားကနေပြီးတော့ဒီပန်ပလူမှာသွားပြီးတော့သူကကားနဲ့သွားရှာတာကားနဲ့သွားရှာပြီးတော့ရေကအဲ့မှာသူတို့ကအောက်ဆုံးလေးသွားပြီးတော့မတန်ခါတော့သွားမိတဲ့အခါမင်းရှာကပြန်လာတယ်ကိုပြင်မှာအလုပ်သမားတွေဖြစ်နေတယ်အញ្ញံသူတို့ဖမ်းပြီးတော့မနေ့ကဒီထုံးလုံးရေစခန်းမှာဆင်းနေတယ်မှာအဖက်စီကမြင်ရတယ်မှာမနေ့ကခဏရက်နေ့ကဆို15ယောက်6ရက်နေ့ကဆိုလို့ရှိရင်20ဖမ်းမိတယ်ဟုတ်ကဲ့ဒီကျွန်တော်တို့မေလာကအထက်ကတို့များတယ်မှာမေလာထက်မှာကျွန်တော်တို့သိသလားပြောမယ်ဆိုလို့ရှိရင်ဓာတ်ရရှိပြီးရှိတာပေါ့မှာသူတို့ကများများရှိတယ်ဟုတ်ကဲ့အခုမြန်မာနိုင်ငံကနေပြီးတော့အလုပ်လေးနဲ့ပြန်ဝင်ရောက်လာတဲ့အလုပ်သမားတွေတို့တို့များတယ
်ဟု
တ်ကဲ့ကိုယ်စက်ကဆိုလို့ရှိရင်ကျွန်တော်တို့ဒီ18000ကနေပြီးတော့အပန်း1000အထိပေးရတယ်
ထိုင်းမလေးနယ်ဇက်ကအချုပ်တွေမှာမြန်မာနိုင်ငံသားတွေနဲ့ပြည်နေတယ်လို့လည်းဥပယီကပြောပါတယ
်။အခုကတော့ရေစခန်းမှာပြည်နေတယ်ဒီစတောင်ရေစခန်းမှာလည်းပြည်နေတယ်ကိုပဲရုပ်ကကြောင့်သူတို့မြန်မာနိုင်ငံကိုလေးပို့လို့မရဘူးမြန်မာနိုင်ငံကလေလက်မခံတဲ့အတိုက်လာပေါ့နော်ဒီနေစမ်းမှာပိုက်ထားတဲ့အခါအဲ့ဒါကြောင့်ဒီအချုပ်ထဲမှာကျွန်တော်တို့မြန်မာအလို့သမားတူတူများနေတယ်မှာ
ဇွန်လ9ရက်နေ့ကပဲထိုင်းမြန်မာနယ်ဇက်ကန်ချနာပူရီပြည်နယ်ဆိုင်ရုံနေသားရဲစစ်စေးဂိတ်မှာမြန်မာနိုင်ငံသား၁၁ဦးကိုလည်းဖမ်းမိခဲ့ပါတယ်။သူတို့ကိုထိုင်းနိုင်ငံသားအမျိုးသား၁ဦးကပိုးသက်စည်းရည်တွေတဲဆောင်လေးရှိတဲ့ပလတ်စတစ်တန်ကြီးတွေထဲမှာဖွက်ပြီးတဲဆောင်လာတာကိုရဲတပ်ဖွဲ့ကကားကိုတားဆီးစစ်ဆေးရကနေတွေ့သွားခဲ့တာပါ။မြန်မာနိုင်ငံသားတွေကိုစမော့စခွန်ပြည်နယ်အထိပို့ဆောင်ဖို့အတွက်ပိုးသက်စည်းရည်တဲဆောင်လာတဲ့အတွင်နဲ့နေသက်စစ်စေးဂိတ်ကိုကြော်ဖြတ်ဖို့ကြိုးစားခဲ့တာဖြစ်ပါတယ်။အခုလပိုင်းနေ့အတွင်းမှာမြန်မာနိုင်ငံထဲမှာအဖမ်းအဆီးတွေများလာရဲအလို့အကင်တွေအစင်မပြေတာရဲကြောင့်ထိုင်းနိုင်ငံထဲကိုလူပွဲသားတွေနဲ့လာကြရင်မြန်မာတွေ3000တဲ့မနဲ့အဖမ်းအဆီးခံရပါတယ်ရှင်
။ VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်။အခုတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြမှာပါ။အီရန်နဲ့အမေရိကန်ကြားနျူကလ িয়ার အရေးဆွေးနွေးပွဲတွေပြန်ဖြစ်လာဖို့ဩစတြေးလျနိုင်ငံဗီယက်နာမြို့မှာနောက်တစ်ကြိမ်ဆွေးနွေးတဲ့အခါသဘောတူညီချက်ရလာနိုင်တယ်ဆိုတဲ့အပေါ်အမေရိကန်ညှိနှိုင်းရေးအဖွဲ့ကတော့မယုံမလွန်သဘောထားမျိုးသာရှိကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Net Price ကပြောပါတယ်။အီရန်ဘက်ကတော့အသေးဖွဲကိစ္စလေးတွေဆွေးနွေးကြဖို့လောက်ပဲကြံတယ်လို့ပြောတဲ့အကြောင်း VOE ရဲ့အကြီးတန်းတန်တမန်သတင်းတောက်စင်ဒီစိန်းရဲ့သတင်းပေးပို့ချက်ကိုမခွာညူကပြောပြမှာပါ။
United States, Britain, China, France.
Austria နိုင်ငံဗီယက်နာမြို့မှာ Iran nuclear အရေးသဘောတူညီချက်ပြန်ရလာနိုင်ဖို့နောက်တစ်ကြိမ်ဆွေးနွေးကြတဲ့အခါ Iran နဲ့ American ကြားသဘောတူညီချက်ရနိုင်ဖို့အတွက် American ညှိနှိုင်းရေးအဖွဲ့ကတော့မယုံမလွန်သဘောထားမျိုးသာရှိတဲ့အကြောင်း American နိုင်ငံသားရေးဌာနပြောခွင့်ရ Ned Price ကပြောပါတယ်။ Iran ဘက်ကတော့အသေးအဖွဲကိစ္စလေးတွေဆွေးနွေးဖို့လောက်ပဲကြံတော့တယ်လို့ပြောတဲ့အကြောင်းVOA ရဲ့အကြီးအကဲတန်တမန်သတင်းတောက်စင်ဒီစိန်းရဲ့သတင်းပေးပို့ချက်ကိုကျမခွန်ယူကပြောပြပါမယ်ရှင်။အမေရိကန်ပါဝင်အင်အားကြီးနိုင်ငံတွေနဲ့အီရန်အကြားရထားတဲ့2015ခုနှစ်သဘောတူညီချက်ကိုတမတထရန့်လက်ထက်မှာဖျက်ခဲ့ရကနေအခုတမရဂျိုးဘိုင်တန်လက်ထက်မှာပြန်ပြီးတော့ဒီသဘောတူညီချက်ရဖို့ကြိုးစားနေကြတာပါ။အမေရိကန်ဘက်ကသိပ်စို့အရေးယူတာတွေပြန်ဖျက်ဖို့နဲ့အီရန်ဘက်ကလည်းနျူကလ িয়ার ရေးသဘောတူညီချက်တွေကိုပြန်လိုက်နာစေဖို့ပြီးခဲ့တဲ့ဧပြီလကစပြီးဗီယက်နာမြို့မှာအကြိမ်ကြိမ်ဆွေးနွေးနေကြတာပါဒီကိစ္စကိုညှိနှိုင်းပေးနေတဲ့ဥရောပသမဂ္ဂ EU ရဲ့ဆွေးနွေးပွဲညှိနှိုင်းရေးမှူးအန်ဂရစ်မိုရာကနောက်လာမယ့်ဆွေးနွေးပွဲကြရင်သဘောတူညီချက်ရမယ်လို့ယုံကြည်တဲ့အကြောင်းပြောပါတယ်ချောင်းကျင်မြောက်ဆွေးနွေးပွဲဟာသဘောတူညီချက်ရမယ်နောက်ဆုံးဆွေးနွေးပွဲဖြစ်လာမှာလုံးဝသိကြပါတယ်လို့သူကပြောတာပါအမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရ Net Price ကတော့သတိထားပြီးတော့တုံ့ပြန်ပါတယ်
We're clear-eyed about the stakes. We're clear-eyed about our objectives. And ultimately our objective here is to ensure
that ဒါနဲ့ပတ်သက်လို့ကျွန်တော်တို့ဘက်ကအစိုးရလို့တော့မမြင်ပါဘူး။အကောင်းကြီးပဲလည်းတွက်မထားပါဘူး။အခြေအနေတွေအကြောင်းအရာတွေကိုရှင်းရှင်းလင်းလင်းသိမြင်ထားပါတယ်။ကျွန်တော်တို့ရည်မှန်ချက်ကရှင်းရှင်းလင်းလင်းရှိပါတယ်။အီရန်အစိုးရကိုစောင့်ကြည့်ပြီးလုပ်ငန်းစဉ်တွေကိုအသေးချာကြက်မတ်စီစစ်နိုင်ဖို့ဆိုတာကျွန်တော်တို့ရဲ့အဆုံးသက်ရည်မှန်းချက်ဖြစ်ပါတယ
်။အီရန်သမ္မတဟက်ဆန်ရူဟာနီကတော့အမေရိကန်နဲ့အီရန်ကြားကပြဿနာတွေဖြေရှင်းပြီးသွားပြီးအသေးအဖွဲလေးတွေညှိဖို့လောက်ပဲကြံတယ်လို့ပြောပါတယ်။ဒါပေမဲ့လည်းအမြင်မှာတော့တကယ့်ပဂရီအခြေအနေလို့မဟုတ်ဘဲနဲ့မျှော်လင့်အားတက်စရာဖြစ်ကောင်းဖြစ်နိုင်တယ်လို့ Center for American Progress က Brian Katulis ကပြောပါတယ
်။ A bit of happy talk to cover up the fact that there's a real distrust. I mean they're trying at
the Independent ဖက်ကတကယ်ကိုယုံကြည်မှုမရှိဘူးဆိုတာကိုဖုံးပြီးတော့ပေါ်ရန်တကာလောင်းဆွေးနွေးပွဲမျိုးဖြစ်နိုင်တယ်လို့ကျွန်တော်ထင်တယ်။ဆိုလိုတာကဆွေးနွေးပွဲတွေမှာနှစ်ဖက်ဆက်ဆံရေးပြန်လည်တည်ဆောက်နေရတဲ့သဘောပါ။ ။အီရန်ဘက်ကဆိုရှင်ရူဟာနီရဲ့အဆင့်မှာဘယ်သူဥစားမလဲဆိုတာကမသိကြတော့ပါဘူး။အာနာရှင်ခေါင်းဆောင်ကြီးကမ္ပဏီရဲ့ဥဆောင်မှုအောက်မှာအီရန်နိုင်ငံကရှိနေတာမဟုတ်လို့ဒါကရှင်းနေတဲ့ကိစ္စပါ။နောက်ပြီးတော့ရွက်ကောက်ပွဲတွေနဲ့ပတ်သက်လို့ရှိရင်လည်းအီရန်ပြည်သူတွေအနေနဲ့ကရွေးစရာလမ်းရည်လို့သိရှိလာတာမဟုတ်ပါဘူး
။သဘောတူညီချက်ဆွေးနွေးပွဲတွေပြန်မစနိုင်ခင်မှာဖြည့်ရှင်းစရာပြဿနာတွေအတော်များများရှိနေသေးတယ်လို့လည်းကတ်တူလစ်ကပြောပါတယ
်။ That's a long-term goal, not the goal for these immediate talks.
သဘောတူညီချက်ရာကြီးနောက်ထပ်တာစီတစ်ခုကတော့သမဘိုင်ဒန်ဆိုရကပို့ပြီးတော့တရှိခံမဲ့ပို့ပြီးတော့ခိုင်မာမဲ့သဘောတူညီချက်ဆိုတဲ့အသုံးနှုန်းမှာပြောရရင်တော့ဒါဟာရည်ရှိညီမှန်းချက်ဖြစ်ပါတယ်။အခုချက်ချင်းဆွေးနွေးမှုတွေကနေပြီးတော့ညီမှန်းထားဖို့မရပါဘူး။ဒါပေမဲ့လည်းဆေးဆိုင်ရာနေရာတွေကိုတွားပြီးတော့ဆစ်ဆေးနိုင်ဖို့ဆိုတဲ့ကိစ္စကလည်းရှိပါသေးတယ်။အီရန်ရဲ့အရင်လှုပ်ရှားဆွမ်းမှုတွေနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာအချက်အလက်သစ်တွေ IAEA ကနေပြီးတော့ထုတ်ပြန်ခဲ့တာကစိုးရိမ်စရာဖြစ်ပါတယ်
။ဒီလကျင်းပမဲ့အီရန်ရွေးကောက်ပွဲကိစ္စအပြင်အစ္စရေးမှာညွန့်ပေါင်းအစိုးရတည်ဖွဲ့ကိုကြိုးပမ်းနေကြတဲ့ကိစ္စကိုလည်းကျွမ်းကျင်သူတွေကဆွေးနွေးပွဲကိစ္စထည့်သွင်းစဉ်းစားနေကြပါတယ်။နှစ်ပေါင်းများစွာအုပ်ချုပ်လာတဲ့ဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုရဲ့ဦးဆောင်မှုမပါဘဲအစ္စရေးမှာညွန့်ပေါင်းအစိုးရတရားဖွဲ့စည်းရေးစ조사နေကြတာပါ။အစ္စရေးနိုင်ငံရေးနယ်ပယ်မှာအီရန်နျူကလ িয়ার သဘောတူညီချက်ပြန်လည်စတင်ရေးကိုစန့်ကျင်နေကြတာတွေလက်ရှိတာကြောင့်ဒါကကြီးမားတဲ့တက်ရောက်မှုတော့ရှိနိုင်မှာမဟုတ်တဲ့အကြောင်းမစ္စတာကတ်တူလစ်ကပြောပါလေရှင်
။ဗီအိုအမေရိကန်တန်ရဲ့ရုပ်သံနဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနိုင်ငံအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bemis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link ဆောင်ရမှာ application ရယူနိုင်ပါရဲ့နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ Tomorrow VOA မြန်မာပိုင်းရဲ့အခုလိုနက်နက်ခင် radio အစီအစဉ်ကိုဒီ radio ကထုတ်လွှင့်နေchain နဲ့တပြေးညီပဲ YouTube ကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါရှင်။အခုတော့အင်္ဂါနေ့ညဆွေးနွေးခန်းအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။ကိုကျော်ကျော်သိန်းအပတ်စဉ်တင်ဆက်နေတာပါ။ Rohingya အရေး NUG မူဝါဒအပေါ် Rohingya ဒုက္ခသည်တအူးရဲ့အမြင်ကိုကြားကြရမှာပါရှင်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG က Rohingya Muslim လူနည်းစုများဆိုင်ရာမူဝါဒထုတ်ပြန်လိုက်တဲ့အပေါ် Bangladesh နိုင်ငံ Coxsack Bazar ဒေသကဒုက္ခသည်စခန်းတူတခုတွင်းမှာနေထိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်တအူးကကြိုဆိုတယ်လို့ VOA ကပြောပါတယ်။အခုလိုမူဝါဒကြေညာရုံသာမကလက်တွေ့ကြတဲ့လှုပ်ဆောင်ချက်တွေအကောင့်ထဲပေါ်လှုပ်ဆောင်လာဖို့လည်းသူကမျှော်လင့်ထားပါတယ်။ Coxsack Bazar ဒေတာကကုတုပလောင်လို့ခေါ်တဲ့ဒုက္ခသည်စခန်းအမှတ်9မှာနေထိုင်နေသူဦးအောင်မြိုင်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဦးအောင်မြိုင် VOA နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါကျွန်တော်လည်းချေကျွတ်တင်ပါတယ်ခင်ဗျာ
ဆိုတော့ကျွန်တော်အရင်ဆုံးသိချင်တာကဒီဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကနေပြီးတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာဒီရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်တဲ့မူဝါဒထုတ်ပါတယ်ဆိုတော့အဲ့ဒီမူဝါဒကိုဥက္ကမြင်တို့လူဒုက္ခတဲ့စခန်းထဲမှာရှိနေတဲ့ဒုက္ခတွေကိုယ်တိုင်သိခွင့်ရပါရဲ့လားခင်ဗျာ
ဟုတ်ကဲ့ပါကျွန်တော် Facebook မှာကျွန်တော်သိခွင့်ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့အဲ့ဒီလိုဟလာ NUG ကနေပြီးတော့ဒီလိုမျိုးဥရောပမြိုင်တို့လိုလူတွေနဲ့ပတ်သက်တဲ့ဟလာမူဝါဒထွက်လာတဲ့အခါမှာဥရောပမြိုင်အပါအဝင်ဟလာဒုက္ခသည်တွေရဲ့ခံစားချက်အတွေ့ဘယ်လိုများအရင်ဆုံးစပေါ်ပါသလဲဥရောပမြိုင
်မတန်တော့ဒါဒီလိုပါပဲကျွန်တော်အတူတူချင်းကျွန်တော်မြန်မာနိုင်ငံတော်ပေါ့နော်ကျွန်တော်နိုင်ငံအတွက်တရားမျှတမှုလူလေးမှုဒင်းတူညီများမှုအထက်မအကောင်းဆုံးအချင်းအခါလို့အကောင်းဆုံးအရှင်ပါပဲလို့ကျွန်တော်ဥတည်ပြောင်းလဲသွားဖို့အတွက်အဲ့လိုပဲကျွန်တော်ကံစားခဲ့ပူရတယ
်။ဟုတ်ကဲ့ဆိုတော့ပြီးခဲ့တဲ့အစိုးရအဆက်ဆက်ပေါ့နော်ဒီနောက်ဆုံး NLD အစိုးရလက်ထက်အထိဥက္ကမြိုင်တို့ကရိုဟင်ဂျာလို့ခေါ်ဆိုစေခြင်းပေမဲ့အစိုးရတွေကအဆက်ဆက်ကရိုဟင်ဂျာဆိုတာကိုအသိမှတ်မပြုခဲ့ဘူး။အခုတော့ဟလာ NUG ဂျာကာလာမြို့သားညီညွတ်ရေးအစိုးရကရိုဟင်ဂျာဆိုတာကိုပါအသိမှတ်ပြုတယ်အဲ့ဒီပေါ်မှာရောဥပမာဘယ်လိုခံစားရလဲ
ကျွန်တော်ကအရင် choose ခုပါတယ် NUG အနေနဲ့ရူဟင်ဂျာနဲ့တက်တက်ပြီးတော့ ကျွန်တော်ဝါဒတဘောတာတွေကိုတောင်းရင်းနေမှာတော့ပြန်ထားခဲ့တာကိုကျွန်တော်ရှုစုပါတယ်ကျွန်တော်ဝဲလ်ကမ်ပါပဲဘာကြောင့်လဲဆိုရင်ကျွန်တော်ကနဂူကတိကနေကျွန်တော်မြန်မာနိုင်ငံရကိုင်ပြည်နယ်ပါကျွန်တော်နေထိုင်လာတဲ့လူတွေပါပဲအဲပြီးတော့တမိုင်းနဲ့တမိုင်းအရာတော်လည်းကောင်းပတူရီအရာတော်လည်းကောင်းမနုသာဘေဒအရာတော်လည်းကောင်းကျွန်တော်ကဲဆဲဆဲမှာကျွန်တော်တို့လည်း ကချင်းကရဲ့ကင်ချဲမှုမြန်မာစားစီပေါ့နော်တိုင်းရင်းသားလူမျိုးလူကျွန်တော်တို့လည်းတိုင်းရင်းသားလူမျိုးတမျိုးပြီးကျွန်တော်တို့နေတိုင်းလာခဲ့ပူပါတယ်ဒါကြောင့်မလို့
တရားမြတ်မှုအတွက်ရောစိမ့်မှန်သောဒီမိုကရေစီအတွက်ရောဒန်တူညီမျှမှုအတွက်ပါအားလုံးအထက်ထောင်းတယ်လို့ကျွန်တော်ကအဲ့လိုပဲပြောရှင်းပါတယ်။ဟုတ်ကဲ့။ဥက္ကမင်းရှင်နေနဲ့ကျွန်တော်ကောင်းထဲမှာဂျာဖြတ်မေကွန်လေးတစ်ခုပေါ်လာတယ်။ဥက္ကမင်းရဲ့နောက်ခံတမိုင်းကြောင်းပေါ့နော်။ဆိုတော့ဥက္ကမင်းကဘယ်မှာမွေးပြီးတော့ဘယ်စားတိပါလဲမြန်မာနိုင်ငံရခိုင်ပြည်နယ်ဘယ်မှာနေခဲ့ပါတယ်လ
di no candoye di le yua tu ji ba be di do candoye apu le candoye yua tu ji ba be taya win yua tu ji ba candoye apu no ape pe ga apu no di do ame pe ga apu ye ape yo di yo yua tu ji lo ke pu ba le candoye yua ma ba e lu bu be din assessment no candoye ne tai ke pu le candoye ma to ta no la wa ka ma le met de me ya ne shi bi da ba
ဒီတော့သူတို့မှာတောင်းဆိုရှုเนาะမက်ပွန်တင်လဲရှိပြီးသားပါပဲဟုတ်ကဲ့ဆိုတော့ဥက္ကမြင့်ကအဒီအဲ့ဒီတောင်းပြူလက်ရာကြီးရွာမှာမွေးတာပေါ့ဟုတ်ကဲ့ပါအဲ့ဒီမှာဥက္ကမြင့်နှစ်ပေါင်းဘယ်လောက်ကြာကြာနေခဲ့ပါသလဲတန်တော်ကနှစ်ပေါင်းအဲတောင်းဆိုင်ငါးနှစ်ကြာကြာကြီးတန်တော်ကနေခဲ့ဖို့ပါပဲဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါဆိုရင်ကျွန်တော်ခုနကတော့မေကိုဆော်ဝဲမေကို တယ်လို့ပြောနိုင်ပါတယ်လေ
။တန်တော့ခြိုက်တာကတော့ဒီလိုပါပဲ။ဒင်းထူရင်များမှုပေါ့နော်။ဒါမှလူအခွန်ရဲ့ဆိုင်နဲ့ပေါ့နော်။သူတို့လူအခွန်ရဲ့ဆိုင်နဲ့အဲလုံးမယ်လို့ပြောထားတာဟာတန်တော့အရင်သဘောချတယ်။ဘာလို့ဆိုလူကိုထိန်ဖုတ်ထားလို့သူတို့ရဲ့လူမူဝါဒတွေနေတာဘာပဲဖြစ်ဖြစ်အကောင့်ဖက်ကိုဥတည်သွားနေတာပါပဲ။ဒါမှဒီဟာနဲ့တန်တော့မှမလို့ဘူးမလွန်လို့ဘူး။လွန်လို့စီဖြစ်ကြမလွန်လို့စီဖြစ်ကြဘာပဲနဲ့မမနိုင်ရဟာအကောင့်ဖက်ကိုဥတည်သွားတယ်ဆိုတာဒါဖက်တည်သေးသွားတယ်။ဒါခဏနိုင်ငံလုံးအတွက်ကောင်းတဲ့လက္ခဏာပါပဲ
။ဟုတ်ကဲ့။ဆိုတော့အခုကြေညာထားတဲ့မူဝါဒတွေအပြင်နောက်ထပ်ပေါ့နော်ဘယ်လိုမျိုးမူဝါဒတွေကိုစီစီခြင်းပါသေးတယ်လဲ။ဘယ်အချက်တွေများဥအောင်မြိုင်တို့ထပ်ပြီးတော့ပါစီခြင်းပါသေးတယ်လဲ။ဘယ်လိုအလားမူဝါဒမျိုးကိုဥအောင်မြိုင်တို့မြင်ခြင်းပါသေးလဲခင်ဗျ။
အခုပြောမယ်ဆိုလို့ရှိရင်ကျွန်တော်ရခိုင်ရဲပေါ့နော်။ဒီလူဟင်ကြတဲ့ဟာအဲရခိုင်ရဲတော့မဟုတ်ဘူးနမရဲတော့မဟုတ်အခုခဘာရဲတော့တိတော်ဒီအခုခဘာရဲတိတော်ဒီဆိုတော့ဒီလူဟင်ကြရဲ့နဲ့တက်တက်ပြီးတော့နိုင်ငံတကာမှာရောခဘာမှာရော UN မှာရောဒီဟာတော်လေးဒီကိစ္စကိုပြေရှင်းဖို့ကပေါလုံးက resolution နဲ့ပြေတဖို့တွပြောင်းချုပ်ပဲနေတဲ့အနေအထားမှာရှိပါတယ်ဆိုတော့ဒီကိစ္စမှာအဲ NUG အနေနဲ့ဒီမှာအခုကြတော့သူမူဝါဒသဘောထားတွေတုတ်ပြင်ပြီးတော့သူတို့လည်းအဖွန်ဘက်ကိုရုပ်သွားနေတယ်အဲအဲရုပ်သွားပြီးတော့ပြီးတော့သုဇုံအဲအဲ့လိုရုပ်သွားနေတယ်ဆိုတော့နောက်တက်တာကလွန်လွန်မှုတော့နည်းနည်းကျွန်တော်မရှိဘူးလို့ကျွန်တော်ပြောရှင်တယ်လွန်လွန်မှုမရှိဘူးလို့ဟင်ကြားပြပါကြောင့်လဲဆိုရင်ဒီမူဝါဒတပေါ်တလုံးနဲ့လူဟင်ကြားဖက်အနက်ကဲနော်အဲဘဝရဲ့အမထန်ချက်မရှိတော့ဘူးကျွန်တော်အဲ့လိုပဲပြောရှင်တယ်မူဝါဒအမထန်ချက်ရှိရရှိလာအောင်ဘဝရမကန်ချေရေတူရေရှိမှရှိလာအောင်အဲ NUG အနေနဲ့အဲတမဒယမင်းကဲဆိုဥပဒေကဲဆိုပေါ့နော်အဲ CRPH နော်ပြည်တော်စုလွတ်တော်ပူဇော်ပြုအနေနဲ့ရောလွတ်တော်မှာတရားဝင်သူကဆရာဝဲမက်တဲ့မဲရနေပေါ့နော်အဲဆုံးဖြတ်ဖို့လိုတယ်ပြီးတော့အဲတမဒအမင်းကဲဆိုလူဟင်းကြလူမျိုးများသည်မြန်မာနိုင်ငံဤတိုင်းဒေသလူမျိုးတစ်မျိုးပြည်တော်တရားဝင်တွက်ပြင်ရှင်ရဖို့လိုပါလိမ့်မယ်လို့ကျွန်တော်ကပြောရှင်ပါတယ်
ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီနေရာမှာနည်းနည်းလေးရှင်းအောင်မေးချင်တာက ူအောင်မြိုင်တို့အနေနဲ့ကရိုဟင်ဂျာဆိုတာကိုနာမည်အနေနဲ့တရားဝင်အတိမတ်ပြုံတာမကဟဲ့လားနိုင်ငံသားဖြစ်ဖို့ဒါတွေမကအခုကနိုင်ငံသားဖြစ်ဖို့မှာပါအတားအဆီးခက်ခဲရှိနေတာဘူးเนาะပေးဆိုထားတာတွေရှိနေတာဘူးဆိုတော့နိုင်ငံသားအဖြစ်ဒါတွေမကတိုင်းရင်းသားလူမျိုးတစ်မျိုးအနေနဲ့ပါအတိမတ်ပြုစေချင်တာပေါ့နော
်ဟုတ်ကဲ့ပါအ
ဲ့ဒီနေရာမှာဒီဥစ္စာကဘလောက်အထိဖြစ်နိုင်ချေရှိမယ်လို့ရောဥပမာတွတ်ဆထားတာရှိပါသလားခင်ဗျာ
ဒါပြနိုင်ချေဆိုတာကအမန်တကယ်မှန်မှန်နိုင်ငံဟာနာကဆူရပီပီတချဆူရပီပီသူတို့အမန်တကယ်ဟောအဒီမိုကရေစီနဲ့လွတ်လပ်မှုတရားမျှတမှုဖြစ်ဖို့သူတို့အမန်တကယ်တောချင်တယ်ဆိုလို့ဆိုရင်ဒီဟာသူတို့မှာအပြာမပြုတ်ကိုပြည်လင်းရမယ်ဘာကြောင့်လဲဆိုရင်သူတို့ကကျွန်တော်နဲ့ဘာသာမတူလူမျိုးမတူလို့ကျွန်တော်လူမျိုးတမှုကိုလူမျိုးတမျိုးကိုဒဲတဲတာမယ်အဲဒင်းတူရင်များမရှိအောင်ကျွန်တော်ကြတော့ဒင်းတူရင်များအောင်လုပ်မယ်မတူတဲ့လူတွေကိုဘဲတဲထားမယ်ဆိုလို့ဆိုရင်ဒါဒီမိုကရေစီပြလာမှာမဟုတ်ပါဘူးဒါဒီမိုကရေစီနိုင်ငံလုံးမဆူလို့ပါဘူးဒါ NUG လဲဒါအာဏာရှင်ပဲဖြစ်သွားလိမ့်မယ်တခြားတယောက်လဲခင်ခွာလာမယ်ဆိုလို့ဆိုရင်တူလဲတော့အာဏာရှင်ဖြစ်သွားလိမ့်မယ်တကယ်လောကွာရဲ့ဆင်နုံးနဲ့မလို့ဘူးဆိုလို့လောကွာရဲ့ကမလဲသာမလိုက်နာဘူးဆိုလို့ဆိုရင်အဲ့ဒီလိုဟာအာနာရှင်ပါပဲဒါဘယ်လိုမဆူအာနာရှင်ပါပဲဘာကြောင့်လို့ဆိုရင်စန္ဒတော့ကမြန်မာစုပြီးတော့ထုံးဆူတာမဟုတ်ဘူးရထိုင်စုပြီးတော့ထုံးဆူတာလည်းမဟုတ်ပါဘူးပြီးတော့ရထိုင်ပြေကိုစန္ဒတော့ကဖွေးထုတ်ဖဲပါဆိုပြီးတော့ထုံးဆူတာလည်းမဟုတ်ပါဘူးချမ်းပြေကိုစန္ဒတော့ကဖွေးထုတ်ဖဲပါဆိုပြီးတော့လည်းစန္ဒတော့ထုံးဆူတာမဟုတ်ပါဘူးစန္ဒတော့အမေနာမဟာစန္ဒတော့မှာပေါ်ဆူခွင့်ရှိတယ်ပြီးတော့ကျန်တော်ထိုင်းသားဆိုတော့ကျန်တော်မှာရစ်တဲ့ပိုင်းတွင်ရှိရမယ်။ဘယ်အဆိုးရမဆိုအဆိုးရရဲ့တာဝန်အချီးဆုံးကဒီမှာကျန်တော်ရူဟင်ဂျာလူမျိုးကအပြမဲ့ပြေယုံပါပဲ။ဘာကြောင့်လဲဆိုရင်ကျန်တော်သူများကိုဒုက္ခပေးရှင်တာလည်းမဟုတ်ဘူး။သူများနာမည်ကိုလူရှင်တာလည်းမဟုတ်ပါဘူး။ပြီးတော့သူများကိုခင်ခွဲရှင်တာလည်းမဟုတ်ပါဘူး။ကျန်တော်ပြည်တော်စုအထင်းတိုင်းသားဘုန်းစုဘာသာဘုန်းစုအတူချင်းထွက်တဟသာတာရှိရှိကျန်တော်နေထိုင်ကြည့်တော့ကျွန်တော်တို့ရဲ့ဒီမိုကရေစီနိုင်ငံကိုကဲမီကွန်ပျူတာတဲ့ဒီမိုကရေစီနိုင်ငံတရားမျှတမှုရှိတဲ့နိုင်ငံအားလုံးဝိုင်းဝန်းပြီးတော့ကျွန်တော်မှပေါ်ဆောင်ရမှာပေါ်ဆောင်မှကျွန်တော်နိုင်ငံဟာအမေရိကန်လူအင်္ဂလန်လူအဲ့လိုပြစ်လာမှာ
ဟုတ်ကဲ့ဦးအောင်မြေဦးအောင်မြေပြောလိမ့်ဟုတ်ကဲ့ဦးအောင်မြေ
ကျွန်တော်အဲ့ဒါပဲလူချင်းပ
ါအခုဂျာကာလာမျိုးတော်ညီရေဆိုရ NUG ပေါ်မှာရောဦးအောင်မြေတို့ရိုဟင်ဂျာဒုက္ခသည်တွေနဲ့ဘယ်လိုမြင်ပါလဲ NUG ကိုထောက်ခံကြပါသလား
ကျွန်တော်တို့ NUG ကိုတရားရခိုင်တို့ကျွန်တော်တောက်ခံပါတယ်။ဘာကြောင့်လဲဆိုရင်သူတို့ကဒီမိုကရေစီအတွက်တရားမျှတမှုအတွက်ဒင်းတူရင်များမှုအတွက်သူတို့ဆွံ့ရွေးနေတယ်လို့သူတို့ခြံရပြီးသားပဲ။သူတို့မြန်မာနိုင်ငံအတွက်အဆုံးဆုံးပြလအောင်လူတွေအတွက်လူအခွင့်အရေးဆိုင်နဲ့ပြေးစုံအောင်သူတို့အဲ့လိုဆွံ့ရွေးလာမယ်လို့သူတို့ကခဏခဏပြောနေတာပါပဲ။ဒါကြောင့်အဲ့လိုခုနိုင်ငံတနိုင်ငံကျွန်တော်နိုင်ငံနဲ့ကျွန်တော်ပြည်တွင်းစုပေါ့ကျန်တော့နိုင်ငံသားအားလုံးခေါင်းစားဖို့အတွက်ကျန်တော့ရဲ့ next generation အတွက်အပေါင်းစုပြောင်းလုပ်နေတဲ့လူတွေကိုအပေါ်စီကိုကျန်တော့မှထောက်ကန်အားပေးရမှာပေါ့ဒီတော့တပည့်တလင်းကနေအခြားတပည့်ကနေလူဝေးရှားတွေရှိတဲ့ဟာတွေကိုလည်းကျန်တော့မှတောက်ပြရှင်တဲ့ဟာဝေပင်ရှင်တဲ့ဟာလည်းကျန်တော့ဝေပင်တောက်ပြပြီးတော့သူတို့ကိုအားပေးသွားရမှာပါပဲဒါအကုန်လုံးကိုကျန်တော့ရဲ့လို့ပြောရှင်တယ
်ဟုတ်ကဲ့ဆိုတော့ NUG ကနေပြီးတော့ဒီလက်ရှိပေါ့နော်ဆီယနာသိမှုကိုစန့်ကျင်ကန့်ကွက်ပြီးတော့လှုပ်ဆောင်နေတဲ့လှုပ်ရှားမှုတွေဒီလှုပ်ရှားမှုတွေမှာလည်းပဲဟလာရူရင်ဂျာမွတ်စလင်တွေပူပေါင်းပါဝင်ဖို့ဆိုပြီး NUG ကဖိတ်ခေါ်တာကျွန်တော်တွေ့ရပါတယ်ဥပမာမျိုးအဲ့ဒီလိုမျိုးပါဝင်ခွင့်ရမယ်ဆိုရင်ကောဒီဆီယနာရှင်စန့်ကျင်ရေးဟလာအာဏာသိမ်းမှုစန့်ကျင်ရေးမြန်မာနိုင်ငံဒီမိုကရေစီပြန်လည်ပြီးဆောင်ရွက်လှုပ်ရှားမှုတွေမှာ NUG နဲ့အတူပူပေါင်းပါဝင်ဖို့စဉ်းစားရှိပါလားခင်ဗျာ
ရှိပါရဲ့ခင်ဗျာကျွန်တော်တို့ကအာဏာရှင်စနစ်အမြဲပြတ်ရှာဆုံးရတဲ့ဒီမိုကရေစီရရှိရတဲ့လူအခွင့်အရေးအတွက်ဒင်းတူရင်များမွားအတွက်ကျွန်တော်တို့ပူးပေါင်းပါဝင်ဖို့ကျွန်တော်ကစင်တင်ရှိပါတယ
် NUG ကဒီမူဝါဒကိုအခုကြေညာထားတဲ့မူဝါဒကိုချမှတ်တဲ့နေရာမှာလာတက်ဆိုင်တဲ့လူတွေနဲ့ဓာတ်ရိုက်ညှိနှိုင်းခဲ့တယ်ဆိုတဲ့ဟာမျိုးပြောတာကျွန်တော်တွေ့ရပါတယ်တက်ဆိုင်တဲ့လူတွေဆိုတဲ့နေရာမှာဥက္ကောမြန်လူတွေညာဒုက္ခတယ်လို့ပေါ့နော်ဆိုတော့ဥက္ကောမြန်ကိုယ်တိုင်မဟုတ်ဘူးဆိုရင်တော့မှ NUG ကနေပြီးတော့ဒုက္ခတဲ့စခန်းတွေတဲကလူဝင်ကြတွေနဲ့ဆက်သွယ်လုပ်ခဲ့တာမျိုးဥပမာတိထားတာရှိပါလားခင်ဗျာ
တိထားပါတယ်ကျွန်တော်ဆက်သွယ်ထားတာတိထားပါတယ်ငါကျွန်တော်ကိုလည်းပိတ်ကြတာမှရှိတယ်ဒါပေမဲ့ကျွန်တော်ကနက်နက်နေမဖောင်းလို့ပေါ့နော
်ဟုတ်ကဲ့ဆိုတော့
NUG မဖောင်းဘူ
းဟုတ်ကဲ့ဒါဆိုရင် NUG က NUG ကဒီဒုက္ခတဲ့စခန်းတွေထဲမှာရှိတဲ့ဒုက္ခတွေတွေနဲ့ကိုဓာတ်ရိုက်ဆက်သွယ်ပြောဆိုဆွေးနွေးတာတွေရှိတယ်ပေါ့နော
်ဟုတ်ကဲ့ပါရှိပါတယ်ရှိပါတယ်
ဟုတ်ကဲ့ နောက်တစ်ခုကအခုဆိုရင်ဒီအာဏာသိမ်းထားတဲ့
စစ်ကောင်စီလည်းကျွန်တော်သိရတယ
်ဟုတ်ကဲ့ပါခင်ဗျာအခုဆိုရင်ဒီအာဏာသိမ်းထားတဲ့စစ်ကောင်စီကလည်းပဲပြောထားတာရှိပါတယ်ဟလာဥပမာမျိုးလိုထပ်ပြေးသွားတဲ့လူတွေကိုပြန်လက်ခံဖို့လုပ်မယ်ပြုမယ်ပေါ့လေဆိုတော့အဲ့ဒီလူများဟလာဒီအာဏာသိမ်းထားတဲ့စစ်ကောင်စီနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းပြီးတော့ဥပမာမျိုးကိုနေရာရေးပြန်ဖို့ပြန်လည်နေရာချထားဖို့ဆိုတာမျိုးတွေလှုပ်လာမယ်ဆိုရင်ကိုဥပမာဘယ်လူများသဘောထားပါမလဲ
အခုနေရေးပြင်ရေးကိစ္စလောက်လာမယ်ဆိုရင်တော့သူတို့ကလောက်တော့ဒါကတော့ကျွန်တော် TV ရောက်ချိန်မှာမြင်တာပဲရှိပါတယ်အင်တာနက် line မှာပဲမြင်တာရှိပါတယ်အာမန်တကယ်လက်တွဲမှာတော့ဒီကိစ္စကိုကျွန်တော်ဘာမှမသိလိုက်ဘူးသူတို့ဘယ်တော့ပုံမလို့လို့ဆိုတာသူတို့ project ကညှိောင်းလာပဲကျွန်တော်ကြားလိုက်တယ်လက်ထဲမှာတော့ဒီကိစ္စကခေါ်တပေါ်နေတယ်ကျွန်တော်မသိလိုက်ပါဘူး
โอเคတကယ်လက်တွေ့အကောင့်ထဲပေါ်လာမယ်ဆိုရင်ရောဥရောမြိုင်တို့လက်ရှိဆီယနာတင်ထားတဲ့မြန်မာနိုင်ငံအခြေအနေအောက်မှာပြန်ကြမလားခင်ဗျာ
အာဒီလိုပါပဲအဓိကဆီယနာအဲဆီယစီကောင်စီပီပီတချာဟာပီပီတော့နော်ဒီမှာဒုက္ခတွေတွေနေရပြေရကအရေးကြီးနေတယ်ပြေလေနေရရှာတာလဲဆိုတာကအစ်မထဲမှာအရေးကြီးနေတယ်လို့စံတော်အဲ့လိုပဲတော့ပြောချင်တယ်အဲစီအာနာချင်းဆိုရင်လည်းတိုင်းအာနာချင်းခေါ်ရဲစီမသွားမယ်ဆိုလို့ဆိုရင်လည်းဒီလိုပဲဒီမိုကရေစီကိုညီလုံးသွားတဲ့လူဖြစ်မှာမဟုတ်ပါဘူး။ဒါမှ channel ရဲလို့ပဲပြကောင်းပြနိုင်တယ်။ဒါမှအများကတော့ဒီကိစ္စကစီအာနာချင်းနဲ့စစ်ကောင်စီနဲ့ပေါ့နော်။အဲစစ်ကောင်စီနဲ့ဒီအဲဒုက္ခတွေတွေနဲ့ဒီနေရတဲ့လေကိစ္စရတော့အဆင်ပြေမလို့မတင်ကြပါဘူး။တန်တော်သူတို့ကတကယ်တဲ့အဲသူတို့လောကွန်ရေလောကွန်ရေဆိုင်ကိုသူတို့ကအဲလေသာပြီးတော့သူတို့ကကျွန်တော်တို့ကိုခေါ်မယ်လို့ကျွန်တော်ကမထင်ပါဘူ
းဟုတ်ကဲ့ခင်ဗျာနောက်ကျွန်တော်တစ်ဆင့်ပြလိုက်ချင်တာအခုလက်ရှိဥက္ကမြန်တို့စကမ်းတွေထဲမှာနေထိုင်ရတဲ့အခြေအနေကရောဘယ်လိုရှိပါလဲပြီးခဲ့တဲ့ရက်ကလည်းမိုးတွေကြီးကြီးကျယ်ကျွားပြီးတော့မြေပြူတာတွေရှိတယ်လူတွေဆုံးတဲ့ទីဖြစ်တယ်လို့ကျွန်တော်တို့သတင်းသိထားပါတယ်ဆိုတော့လက်ရှိအခြေအနေကဘယ်လိုရှိနေပါလဲဥက္ကမြန်စားရေးတောက်ရေးနေထိုင်ရေး
အခုဒီလိုပါပဲကျွန်တော်တို့ကဒုက္ခသည်ဆိုတော့ဒါရီဖူဂျီရီဖူဂျီပါပဲလေဒုက္ခသည်ဆိုတော့ဒုက္ခရောက်တဲ့လူတွေကိုပဲပေါ်လာပါပဲလေဒါမဲ့ဒုက္ခသည်ဘဝဆိုတာကတိတာခံတာပဲဒုက္ခမျိုးစုံနဲ့နေရတယ်ဒါမဲ့ဘာပဲဖြစ်ဖြစ်ကျွန်တော်ကအချာနဲ့တစ်ခုပေါ့နော်ဒီဒုက္ခသည်ဘဝဆိုရင်လည်းကျွန်တော်ကရှိရင်လည်းမရှိရင်လည်းရှိတဲ့ဟာကိုစအဲ့လိုပဲကျွန်တော်ကကားခဲတာအများကြီးရှင်သွေးပြီးတော့အဲပြီးတော့ဒီမှာလေကျွန်တော်ကနောက်ရှာပြီးအခုလင်းနေရှိလာပြီလေလင်းနေရှိလာပြီအချိန်လေရှာလေကျွန်တော်တို့အရာရာဆွန့်ရှုံးလေပါပဲကျွန်တော်တို့ပညာရေးရောကျွန်တော်ချက်မှရေးရောကျွန်တော်တို့ဆက်ဆက်ရာရာကျွန်တော်ဆွန့်ရှုံးပါပဲအဲပြီးတော့ကိုယ်လည်းမိုးရွာတယ်လူလည်းနိုင်ရောက်ပြေသွားတာရှိတယ်ပြီးတော့မြေပြူရှာမှုကြောင့်သဲတွေပြူသွားတာမူးယူတာအဲအဲ့လို landslide နော် landslide ဖြစ်တာတို့အဲဒီတော့လဲတော့ပါတော့အဲကက်စီတာတော့အဲ့လိုမြအများကြီးရှိပါတယ
်ဟုတ်ကဲ့ခင်ဗျာလိုအပ်တဲ့လိုအပ်တဲ့ဥက္ကမြန်တို့လိုအပ်တဲ့ခုနလိုအမိုးအကာဟလာဆားရဆားနဲ့ရေခါဆေးဝါးအဲ့ဒါတွေကိုဟိုလုံလောက်တဲ့အခြေအနေမျိုးနဲ့ရနေပါသလားခင်ဗျာ
အခုဒီလိုပါပဲကျွန်တော်ကလုံမလုံလောက်ပါဘူးကျွန်တော်မှဒီမှာဆေးဝါးဆိုရင်လည်းဥပမာပဲစီးကျူရောက်ကရှိတယ်သူကစီကျူရောက်ကရှိမယ်ဆိုလို့ဆိုရင်ဒီမှာကရှယ်ခံရဆင်းလို့ပဲရှိပါတယ်ဥပမာတချို့ကြတော့ဒီလိုရှိတယ်စီကျူရောက်ကရှိတဲ့လူတွေမှာမျက်စိတော့ဘာလို့လေသာလာမသိဘူးအဲ့ဒါထူရတာလေဆဲထူပြီးတော့ဟိုရင်းလို့ရတာရှိတယ်အဲ့ဒါတွေဒီမှာလုံးလင်းမရဘူးပြီးတော့ hepatitis B အသေးရောအတဝါပေါ့နော်စီပူးလို့ကောင်းတဲ့ဟာနော်အဲ့ဒါလေကျွန်တော်လုံလုံးစွာကျွန်တော်ဆဲကူးလို့မရဘူ
းဟုတ်ကဲ့
ရှယ်ခံဆင်းလို့ပဲရတယ်ပြီးတော့ဒီမှာ pregnancy ရောဘာလို့အဲ့ဒါဆိုရင်တော့နည်းနည်းရတယ်ဒါပေမဲ့ဒါကလည်းမလွန်လို့ပါဘူးတန်တော်မှာ
ဟုတ်ကဲ့ခင်ဗျာဥရောပမြိုင်အနေနဲ့အခုအချိန်မှာအဖြစ်ချင်းဆုံးစန္ဒာတစ်ခုကိုပြောပါဆိုရင်ဘာများဖြစ်ပါမလဲခင်ဗျာ
တန်တော်ရဲ့ဖြစ်ချင်းဆုံးစန္ဒာကတော့တန်တော်ကမြန်မာပြည်သူလူထုပေါ့နော်မြန်မာဆိုင်ရင်သားနိုင်ငံသားပြည်သူလူထုအားလုံးကိုတန်တော်ပြောရှင်တာကတန်တော်မာရှင်တာကအလုံးစီလုံးညီရကြပါလို့အတူတပင်းကျွန်တော်ရေခိုင်ခြင်းနေပါကျွန်တော်ရေခိုင်ခြင်းနေကရေခိုင်ဆိုရင်လက်ကျွန်တော်ရေညီကိုပါပဲကျွန်တော်တမြေထဲမှာနေတိုင်းလာတာပါပဲအဲကျွန်တော်တို့ဒီမှာလူဟင်ကြတွေမှာသူတို့ကတစိုက်မမအဲစိတ်ဝင်စားပြီးတော့ကျွန်တော်တို့လူဟင်ကြနဲ့ရောနားနဲ့ရောပူပေါင်းပြီးတော့လူဟင်ကြများတဲ့တရားများတာမှုကိုပေါ်ဆောင်ပေးပါလို့ကျွန်တော်ကရေခိုင်ခိုင်းရင်သားတွေကတူးမှရှင်တယ်ပြီးတော့တခြားပြည်နယ်တိုင်းဒေသကြီးက ပြည်သူလူထုတွေကိုလူမျိုးဘာသာတိုင်းကိုအမျိုးသားရောအမျိုးသမီးတွေကိုရောချောင်းသားလူငယ်တွေအားလုံးနော်အားလုံးကိုကျွန်တော်ကစီလွန်ကြပါလို့ကျွန်တော်တို့နိုင်ငံကိုပြင်းပြတူတက်ဖို့အတွက်ဒီမိုကရေစီရရှိဖို့အတွက်တရားမျှတမှုရရှိဖို့အတွက်အားလုံးပူးပေါင်းပါဝင်ကြပါလို့နာကနဲ့နာကဆူရနဲ့ပူးပေါင်းပါဝင်ပြီးတော့ဖော်တယ်ဖို့ဆောင်ရွက်ကြပါလို့ကျွန်တော်ကအဲ့လိုပဲကျွန်တော်ကပြောချင်ပါတယ
်ဟုတ်ကဲ့ပါဦးအောင်မြိုင်ခုလိုဖြည့်ဆူပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ဘေးရန်တွေကင်းရှင်းပါစေကျမ်းမာပြီးတော့လူရဆန္ဒပြည့်ပါစေခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ပါဆေးကျူတင်ပါလေကျွန်တော်တို့အများကြီးဗီဒီယိုကိုအခုလိုအင်တာဗျူးပြေပြေခွင့်ရတဲ့အတွက်ကျွန်တော်အများကြီးဆေးကျူတင်ပါလေ
ဟုတ်ကဲ့ဒါကတော့ကိုကျော်ကျော်သိန်းတင်ဆက်နေတဲ့အင်္ဂါနေ့ညဆွေးနွေးကန်အစီအစဉ်မှာအခုတော့ကိုအောင်တင်ဆက်တဲ့အမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ
အမေရိကန်ဒုသမရကမ်လာဟဲရစ်စာသူ့ရဲ့ပထမဆုံးနိုင်ငံခြားခီးစဉ်အတွင်းဂွာဒီမာလာနဲ့မက္ကဆီကိုနိုင်ငံကခေါင်းဆောင်တွေအရက်ဖက်အဖွဲ့အစည်းခေါင်းဆောင်တွေနဲ့ကာလာချာရှိကလေးကအဲ့ဒီနိုင်ငံတွေမှာအမြင့်တွေခဲ့တဲ့ဆင်းရဲမွေးတည်မှုနဲ့ရာဇဝတ်မှုထူပြောလာတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးနေတာပါတခြားနိုင်ငံကိုရွှေ့ပြောင်းဆုံးသွားသူတွေအရေးဆောင်ရွက်သူတွေကဒီလိုအခြေအနေတွေဟာအလဲအမေရိကနဲ့တချို့သူတွေသူတို့နေရင်းဆုံးခွာရတဲ့အကြောင်းရင်းဖြစ်တယ်လို့ပြောပါတယ်လက်တင်အမေရိကကနေအမေရိကန်ပြည်အောင်စုမှရွှေ့ပြောင်းအခြေချနေထိုင်လူတွေအနေနဲ့မက္ကဆီကိုနိုင်ငံကနေရွှေ့ပြောင်းအခြေချခွင့်ရှောက်ရမယ်ဆိုတော့သမ္မတဒေါ်နယ်ထရမ့်ချမှတ်ထားတဲ့အစီအစဉ်ကိုသမ္မတဂျိုးဘိုင်ဒန်အစိုးရကအဆုံးသတ်ပြီးတော့မကြာခင်မှာပဲဒုသမ္မတရဲ့ခီးစဉ်စတင်တာပါအမေရိကန်တောင်ပိုင်းနယ်စပ်ကနေမိဘမပါပဲကလေးတွေတရားမဝင်ရောက်လာမှုနဲ့ပတ်သက်ပြီးတော့လူတွေကစိတ်ဝင်စားဆောင်ကြည့်မှုယောနေလာကြမှာပဲမလနောက်ပိုင်းထိဝင်ရောက်လာသူအရေအတွက်9900ကနေမေလအစောပိုင်းထိဝင်ရောက်လာသူအရေအတွက်ဟာ689ယောက်အထိသာရှိပါတော့တယ်အမေရိကန်အမိမြေလုံခြုံရေးဝန်ကြီးအလက်ဟန်ဒရိုမေယိုကတ်စ်က
We are addressing the root causes of migration from the northern triangle.
နောက်တရီကန်ဒေတာရွေးနိုင်ငံတွေကရွှေပြောင်းဝင်ရောက်မှုတွေရဲ့အဓိကပင်မအကြောင်းရင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးနေပါတယ်။မိဘတွေအနေနဲ့ရောဘာကြောင့်သူတို့သားသမီးတွေကိုဒီတိုင်းလွှတ်လိုက်တာလဲဆိုတာနဲ့ပတ်သက်ပြီးတော့လည်းသုံးသပ်နေပါတယ်လို့သူကပြောပါတယ်။ဒီကြားထဲမှာပဲဧပြီလအတွင်းရွှေပြောင်းဝင်ရောက်သူ 38,000 အထိရှိပြီးတော့ဒီအရေအတွက်ဟာမလကတဲ့စာရင်300ခန့်နှုန်းပိုများလာတယ်လို့အမေရိကန်လူဝင်မှုကြီးကြပ်ရေးဌာနရဲ့ကိန်းဂဏန်းတွေအရာသိရပါတယ်။NPR Ipsos ရဲ့ဒီစစ်တမ်းအရာအမေရိကန်9ဦးမှ4ဦးကဒီနယ်စပ်ဖြတ်ကျော်ဝင်ရောက်သူတွေအရေးဟာပြဿနာတရဖြစ်တယ်လို့မြင်ကြောင်းသိရပါတယ်။ Republican တွေကလည်း Biden ဆိုရရဲ့ကြိုက်တွင်မှုနဲ့ပတ်သက်ပြီးတော့ပြစ်တင်ဝေဖန်ကြပါတယ်။ Republican အောက်လွှတ်တော်အမတ် Steve Scalise က
Vice President Harris needs to go down to the border and see this for herself
because Kamala Harris နယ်စပ်ကိုသွားချိန်နေရကိုယ်တိုင်မြင်ရမှာသာ Biden ရဲ့မအောင်မြင်တဲ့မူဝါဒတွေပြန်ပြောင်းလဲဖို့တိုက်တွန်းကောင်းတိုက်တွန်းပါလိမ့်မယ်လို့သူကပြောပါတယ်ဒုသမ္မတဟဲရစ်စာတင်လာနေတဲ့ကဂွာဒီမာလာကိုရောက်ရှိခဲ့ပြီးတော့အင်ကာနီမှာတော့မက္ဆီကိုစီးတီးကိုရောက်ရှိပါတယ်ခင်ဗျာ
ဆက်လက်ပြီးတော့သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတင်ဆက်မှာပါရှင်စစ်တပ်အုပ်ချုပ်နေတဲ့မြန်မာနိုင်ငံတွင်းအခြေအနေတွေဟာအထူးစိုးရိမ်ပွဲဖြစ်ပြီးစပီးလဲဆူရွာလာနေကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့ရှစ်လာနိုင်ခြင်းအလုံးကိုလေ့လာသုံးသပ်ထားကြောင်းအမေရိကန်သမ္မတဂျိုးဘိုက်ဒန်ရဲ့အင်ဒိုပစိဖိန်မူဝါဒဆိုင်ရာညှိနှိုင်းရင်းမှုခတ်ခံဘဲကအင်ကာနစ်မှာပြောဆိုကြောင်း Reuters သတင်းကဖော်ပြပါတယ်အကြမ်းဖက်မှုတွေများလာတာကိုတော့ညင်းလို့မရဘူးလို့လဲမစ္စတာကန်ဘဲက New American Security ပညာရှင်အဖွဲ့ကကျင်းပတဲ့အွန်လိုင်းအခမ်းအနားတစ်ခုမှာပြောဆိုတာဖြစ်ပါတယ်ကြားပြည်နယ်တွင်းကအရက်သားနေမြေတွေမှာလုံခြုံရေးတပ်ဖွဲ့တွေရဲ့အစီအချင်းမဲ့တိုက်ခိုက်မှုတွေနောက်တခြားသောအကြမ်းဖက်မှုတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေရသူတသိန်းကျော်ရှိနေပြီးဒီအခြေအနေဟာဆိုရင်နိုင်ငံတကာနယ်စပ်တွေကိုမဖြစ်မနေဖြတ်ကျော်ဝင်ရောက်ရတဲ့အခြေအနေမျိုးဖြစ်လာနိုင်ကြောင်းကုလသမဂ္ဂကအင်ကာနစ်မှာပြောပါတယ်။အင်ဒိုနီးရှားနိုင်ငံအချေးကိုဇွန်လ4ရက်တောက်ချန်ဒီတုန်းကလေနဲ့ရောက်လာတဲ့ရိုဟင်ဂျာ82ဦးအတွေ့အင်ကာနစ်မှာအစားအသောက်တောက်ရည်နဲ့ဆေးဝါးတွေဆက်လက်ထောက်ပံ့နေကြောင်းနိုင်ငံတကာရွှေ့ပြောင်းချေချမှုဆိုင်ရာအဖွဲ့ IOM ကပြောပါတယ်။
ကုလသမဂ္ဂအ
တင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကတင်ဆက်ခဲ့တာပါရှင်ပုတ်တပုနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကတိုက်ရိုက်တင်ဆက်တာပါရှင်အခုဒီကနေ့မနေ့သတင်းဒီထုတ်လုပ်ရေးမှုအစီအစဉ်ထုတ်လုပ်ရေးမှုတွေကတော့ကိုရဲမောင်အောင်နဲ့ကိုခင်မောင်ဆိုမီနိုပဲဖြစ်ပါတယ် Engineer တွေကတော့ Jimmy Cook နဲ့ Darius Smith ပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်ကျွန်မ Engineer နိုင်ပါThis program